နေ့သာသနာတော်နေ့2562ခုနှစ်ကောဇာတက္ကရာ1389ခုနှစ်တပူရွေလဆန်8ရက်ခရစ်နှစ်2018ခုနှစ်ဇန်နဝါရီလ24ရက်ဗုဒ္ဓဟူးနေ့နာနေဘိန်ချင်္ဂကလတွင်ရန်ကုန်နေ့ဒေသကြီးအလုံးမြို့နယ်ကန္နာလန်းနဲ့စကားစိန်လန်းတော်သာသနာလင်းရောင်ဓမ္မယုံနေ့တရား3ချိန်မြောက်ဖြစ်စဉ်ကျင့်မှပြုလုပ်အပ်သောဝိပဿနာ10ရက်လုပ်ပေးတရားစခန်းပွဲဤပထမနေ့နာနဲ့ဘိန်းချိန်ခါကာလဖြစ်ပါတယ်ဒီနေ့နာနဲ့ဘိန်းချိန်ခါကာလမှာဘုန်းကြီးတို့အနေနဲ့အမြင်ရှင်းစေဖို့အဘိန်းနဲ့ပတ်သက်ပြီးတော့မှအရှိဥစွာတင်ပြပါမယ်ဥစွာတရားဟောတရားနာကိစ္စကိုမဆောင်ရွက်ကြသေးမီဘုန်းကြီးတို့ပြီးခဲ့တဲ့နေ့ကတရားမဟောတော့ဘူးလှုပ်เสียကိစ္စလေးတွေကြံနေသေးတယ်ဒါကြောင့်ခုအတွက်ပဲလှုပ်ပါတော့မယ်ဆိုပြီးတော့စဉ်းစားပြီးဒီเจ้าญาကိုမကြာခဏပြောမိတဲ့အခါရှမ်းပြည်နယ်မှာရင်ကပြင်းနေတန်ကနေကဥက္ကဋ္ဌလောက်ခဲ့ဖူးတဲ့ရှာတော်ကြီးကဘုန်းကြီးကိုမိန့်ရှိတယ်ဘာမိန့်ရှိတယ်လဲဆိုတဲ့အခါသာသနာဟာအရှင်ဘုရားတို့နဲ့ထိုက်တန်လို့သာသနာပြုခွင့်ရတာကိုယ်တည်းလှုပ်သင်တယ်လို့လည်းလှုပ်လာခဲ့တာဖြစ်တဲ့အတွက်ရှေ့ဆက်ပြီးတော့သာသနာမှာလိုအပ်နေတဲ့အရာလေးတွေကိုဖြည့်စွမ်းပေးဖို့အခွင့်အလမ်းတွေကိုကြုံကြိတ်နေတဲ့အချိန်မှာဒီတိမ်းပဲဆက်လှုပ်ပါဆိုပြီးတော့ရှာတော်ကြီးများကတောင်းပါအဲ့တော့ဆရာဦးဇော်ဒီကလည်းပဲဘုန်းကြီးနဲ့တွေ့ဆုံတဲ့အခါမှာဆရာဦးဇော်ဒီကဘုန်းကြီးကနေရှောက်ဆရာကိုအားချတယ်တပည့်တော်စာရေးတရားထိုင်မယ်ဒီလိုပဲလုပ်မယ်လို့စိတ်ကူးရှိတယ်ဗျာဆရာဦးဇော်ဒီကကဘာမိတ်ရှိတယ်လဲဆိုတဲ့အခါအခုလုပ်နေတဲ့အလုပ်တိုင်းဆက်လုပ်ပါဒီထက်ကိုဘူတိုးလို့ရအောင်ပါတဲ့ရှော့လောက်အောင်မဟုတ်ဘူးတဲ့တူပြီးလောက်အောင်ယနေ့ခေတ်အခါကာလဟာအာယုံခံစားမှုတွေတိတ်များလာတဲ့အတွက်တရားစခန်းဟာများစွာလိုအပ်တဲ့လူကြီးတွေတရားစခန်းဖွင့်ယုံနဲ့မပြီးဘဲနဲ့လူငယ်လေးတွေနဲ့ထိတ်တန့်တဲ့တရားစခန်းတွေကိုလည်းဖွင့်ပေးဖို့လိုအပ်နေပြီစွန့်နေတဲ့ပုဂ္ဂိုလ်တွေလည်းပဲရှိတဲ့လောက်ရှိပေမဲ့လို့လိုတဲ့လောက်လိုနေသေးတယ်သာသနာမှာထိရောက်စွာအကျိုးပြုမဲ့ပုဂ္ဂိုလ်တွေဆိုတာအတော်ရှားပါလေဘုန်းကံရှိသူတို့ဘုန်းကံရှိသူရှိသူတို့နဲ့သာထိတ်တန့်တဲ့အရာဖြစ်တဲ့အတွက်သာသနာပြုခွင့်ရဖို့ဆိုတာလွယ်တာမဟုတ်ဘူးတဲ့ဆရာတော်ဦးဇော်ဒီကဒါကြောင့်မလို့တရားဓမ္မတွေရဲ့အကျိုးရှိနေသာသနာကိုမိခိုး၍ကြီးညိုနေကြတဲ့တရားဓမ္မအများလိုအပ်ချက်လေးတွေကိုတပည့်တော်တို့ဖက်ကဖြည့်ဆွတ်ဖို့ဆိုတာဒါပဲရှိတာပါပဲတဲ့ရှာတော်ဥဇောတိကအဲ့တော့ရှာတော်ဥဇောတိကကအာယုံခံစားမှုများလာတဲ့အတွက်ကြောင့်ပါဠိတရားတွေကနေပြီးတော့မှပေးနိုင်တဲ့စိတ်တဖြည့်ဆည်းမှုရဲ့စွမ်းအားကိုရှော့ချပေးနိုင်စွမ်းရှိတဲ့ဘာသာတရားဖက်ကိုလျော့ချမသွမ်းစေချင်တဲ့စန္ဒသာသနာကိုမိခိုးကြည်ညိုကြတဲ့တရားဓမ္မတွေကအကုအထာသာသနာရဲ့အမိပြုပြီးတော့မှလွတ်လပ်ငြိမ်းချမ်းမှုရစေလိုတဲ့စန္ဒနဲ့ဘုန်းကြီးကိုဆက်လက်ပြီးတော့လှုပ်ဖို့မင်းကြားပါ ဒီနေ့တန်ခါနေရာကရှာတော်ကြီးကတော့ဖာမိတ်ရှိတယ်လို့ဆိုတဲ့အခါဆောစောကပြောတယ်တာသနာဟာကိုယ်နဲ့ထိတ်တန်လို့ရလာတဲ့အရာတဲ့မကြုံမလို့သေးလို့နောက်ထပ်တစ်ဖန်ပြန်ဖြစ်ရအောင်မယ်ဆိုရင်တာသနာဟာဒီတိုင်းရှိနေမယ်လို့ကိုတော်ထင်သလားတဲ့နောက်တစ်ချိန်မှာပြန်လဲပြီးတော့ဖြစ်လို့ဖြစ်နေအောင်မယ်ဆိုရင်ဒီလိုတာသနာမျိုးရှိနေအောင်မယ်ထင်သလားအဲ့ဒီစကားတော့ဘုန်းကြီးတို့ ကြောချမ်းတာသာသနာဟာဒီတိုင်းရှိနေမဲ့အရာမဟုတ်ဘူးတဲ့ကွယ်ရအောင်မဲ့အရာဖြစ်ကြောင်းဆရာတော်ကြီးကနေပြီးတော့နောက်ထပ်တစ်ဖန်အတိတ်ပြန်ဖြစ်လို့များဆရာတော်ကြီးကတော့အဲ့လိုမိတ်နာပေါ့နောက်ထပ်များပြန်ဖြစ်ခဲ့ရင်သာသနာဒီအတိတ်ရှိနေမှာမဟုတ်ဘူးတဲ့ကွယ်ပြောက်သွားမယ်အနေထားမှာရှိနေတယ်လို့မိတ်ရှိတာ ကြောချမ်းတာလေဘုန်းကြီးသူများတွေအတွက်ပါသာသနာဆိုတဲ့အရာကဟုတ်လဲဟုတ်ပါတယ်တဖြည်းဖြည်းနဲ့သာသနာဟာဘုံကံရှိသူတို့နဲ့သာထိတ်တန်တဲ့အရာဖြစ်တဲ့အတွက်ကြောင့်ဘုရားဗျာရှင်ကိုတော်တင်ကနေပြီးတော့သာသနာဘုံညဝန္တတဘုံညဝန္တဝလဘတိဒီလိုမိတ်ခဲ့တာရှိတယ် သာသနာဆိုတာဘုံကံရှိသူနဲ့မှထိတ်တန်တဲ့အရာဖြစ်တယ်ဒါတိတ်ရိုက်ဖျားရှင်ကမိန်ကြားတာဖြစ်တယ်ယနေ့ကမ္ဘာလောကကြီးကိုကြည့်မယ်ဆိုရင်ဘုံကံနေပါကြတဲ့ပုဂ္ဂိုလ်တွေဟာများလာသာသနာနဲ့ထိတ်တန်တဲ့ပုဂ္ဂိုလ်တွေတဖြည်းဖြည်းနေသွားခဲ့တာဖြစ်တဲ့အတွက်နေသွားခြင်းအကြောင်းကလည်းပဲတချို့တိလို့မြင်လို့ကျွတ်လို့သွားကြတဲ့ပုဂ္ဂိုလ်တွေလည်းပဲရှိလို့ ဒါကြောင့်မလို့ကျွတ်တုံးမဲ့ပုဂ္ဂိုလ်တွေကတဖြည်းဖြည်းတိသာသနာမှာနေပါလာတာဖြစ်တဲ့အတွက်သာသနာကလည်းပဲတဖြည်းဖြည်းနဲ့မိမ့်မိန်သွားမဲ့အနေအထားမှာရောက်သွားနေပေတယ်ယနေ့မှာကျွန်တော်သာသနာကဘုန်းကြီးတို့အမြင်နဲ့ပြောရရင်တော့အထွန်းတော့ဆုံးသောအချိန်မှာရောက်နေတယ်လို့ဘုန်းကြီးတို့မြင်ပါတယ်ရှေးခေတ်ကာကာလတုန်းကနေပြီးတော့မှ တရားတပုတ်နာရဖို့ဆိုတာကလွယ်ရဲ့လားဟဲ့မလွယ်ဘူးရှိတော့ကတရားတပုတ်တရားတပွဲနာဖို့မလွယ်ဘူးဘုန်းကြီးတို့ငငယ်တုန်းကနေတရားနာရှင်လိုက်တာအလော့လွန်နာရှင်နာရတဲ့တရားကဘုန်းကြီးတို့ရှိမှဓမ္မယုံလေးသေးသေးလေးဝါတွင်းသုံးလမှာအဲ့ဒီနေရာမှာဘုန်းကြီးတွေပြင့်ပြီးဘုန်းကြီးတွေလာဟောပြဟောပြတဲ့အချိန်မှာ အဲ့ဒီတနေရာပဲနာဖို့ရှိတယ်။ဝါတွင်းသုံးလကလက်ပြီးလက်ွယ်မှာနားတာပဲရှိတယ်အခြားချိန်မှာနာခွင့်မရပါဘူး။တရားနာဖို့အခွင့်အလမ်းတွေဟာအလွန်အမတန်မှနှဲပါတယ်တောတူတောင်သားဖြစ်တဲ့အတွက်ကြောင့်ဆရာတော်ကြီးတွေစာတတ်ပေတတ်မထေမြတ်ကြီးတွေကိုချင့်ကခွင့်မရတဲ့အတွက်ကြောင့်လည်းပဲတောင်းမှရှိကြတဲ့ကိုတော်တွေကနေပြီးလိုက်ပတ်လက်အောင်ဟောနိုင်စွမ်းမရှိတဲ့အတွက်ဖုတ်ထစ်ထစ်နေပဲနာခဲ့ ဘုန်းကြီးတို့ကိုယ်တိုင်ကနေပြီးတော့မှပြေကြုံခံစားခဲ့ရတာဖြစ်တယ်ဘုရားဘုရားရှင်ကိုတော့တိုင်ကနေပြီးတော့မှလည်းပဲတတ္တမသောနာအတိတုံလပံသူတော်ကောင်းတရားတွေကိုနိုင်ချရဖို့ဆိုတဲ့အနေထားဟာအလုံးအလုံးမှခက်ခဲကြုံဘုရားဘုရားရှင်တုံလပံဒေသနာတော်ထဲမှာထဲဟောထားတာရှိပါတယ် ဒုံနဘတရားငါးပါးရှိတဲ့အထက်မှာမနုဿတ္တဘာဝဒုံနဘအာဘုဒ္ဓဘဒုံနဘမနုဿတ္တဘာဝဒုံနဘသတ္တသမ္ပတိဘာဝဒုံနဘပပိစိတဘာဝဒုံနဘလို့ဒီလိုယူယူပဲဟောတာဖြစ်ပါတယ်နောက်ဆုံးအပိတ်ကိုကြတ်တော့တတ္တမသဝနာအတိဒုံနဘဆိုတဲ့စကလုံးကိုအတိဆိုတဲ့သတ္တာကိုကြည့်ပြီးတော့ ဒါမှမဟုတ်ဘူးသူတော်ကောင်းတရားတွေကိုနာချမ်းဖို့ဆိုတာဟာအလုံးအလုံးမှခဲရင်လည်းလို့ဘုရားဖရာရှင်ကနေမိန်ကြားထားတာရှိပါတယ်။သို့တော်လည်းပဲဒီနေ့ရန်ကုန်မြို့ကြီးထဲမှာပဲဖြစ်ဖြစ်ရန်ကုန်မြို့ရဲ့ဝန်ကျင်မှာပဲဖြစ်ဖြစ်ဘုရားဖရာရှင်ကနေပြီးတော့မှအဲ့ဒီမှာအလုံးအလုံးမှနာချမ်းရဖို့ခဲရင်လည်းလို့မိန်တော်မူထားတဲ့ထုတ်ဒေသနာတော်တွေကိုနာချမ်းဖို့အလွယ်တကူလေးဖြစ်လာတဲ့အ အမတန်ထုံးပြောင်းနေတယ်လို့ဘုန်းကြီးတို့မြင်တာဖြစ်ပါသာသနာအလုံးထုံးပြောင်းနေတယ်ဆိုတာတရားစခန်းလည်းပဲနေရာတိုင်းလို့လို့တော်ရုံမြို့ပါအရင်တုန်းကမြို့မှာသာရှိတယ်အခုတော်ရွာတွေမှာပါတရားစခန်းတွေတရားစခန်းတွေတရားစခန်းတွေများစွာများစွာဖြစ်ပေါ်လာပါတယ်ဒီဘုန်းကြီးဆိုရင်ဒီအချိန်ကဒီဉာဏ်ကစပြီးတော့မှဟိုး6လဘိန်းကုန်တဲ့အထိနားရမရှိဘူးကြားတယ်မှာဆက်တိုက်6လလုံးလုံးဟောသွားမှာဖြစ်ပါတယ်အဲ့လိုဆိုတော့တရားစခန်းတွေကလည်းအလုံများလာတာဖြစ်တဲ့အတွက်တရားဒေသနာနာကြားဖို့ကြံခက်ခဲတယ်လို့ဘုရားဖယားရှင်ဟောထားတဲ့အရာကိုတို့သူတော်ကောင်းတို့လွယ်လွယ်နဲ့နာခွင့်မရနိုင်ဘူးလားလွယ်လွယ်နဲ့နာခွင့်ရနိုင်တယ်အဲ့ဒါဘာလို့လွယ်လွယ်ကူကူနဲ့နာခွင့်ရတာလဲဆိုတော့သူတော်ကောင်းတို့ရဲ့တန်တန်မှာပွားပွားကနေပြီးတော့ဖြစ်ခြင်းဖဲ့ဖူးတဲ့ပါရမီအထူးတွေတတ်တည်စွမ်းအားတွေကိုယ်တန်တန်မှာရှိပြီသားဆိုတာယုံကြည်ထားပါလက်ခံထားပါကိုသည်ဒီအလွန်အလွန်မှခက်ခဲတဲ့သူတော်ကောင်းတရားတွေနာကြားဖို့ခက်ခဲတယ်လို့ဘုရားဖယားရှင်မိန့်ကြားထားတဲ့အရာလေးတွေကိုတလတခါဒီမှာလဲမနာရဘူးလားမနာပါဘူးလွယ်လွယ်ကူကူလေးနဲ့အနာရနေဘူးလားမနာပါဘူးနာရနေတယ်ဘာလို့နာနေရတာလဲခက်ခဲတဲ့တရားအလွယ်တကူနာတယ်ဆိုတာကိုမစောစောနှတုန်းကပြောတယ်စကားလုံးနဲ့ပြောရမယ်ဘုံကံပါရမီရှိနေပြီဖြစ်လို့ဟာရှိနေတယ်လက်ခံပါရဲ့လားဘုန်းကြီးပြောတာမဟုတ်ဘူးဖခင်ပြောတာတရားနာဖို့ခက်ခဲတယ်ဆိုတာလေအခုအလွယ်တကူနာခွင့်ရနေတယ်ဆိုတာကိုသည်သာသနာနဲ့ထိတ်တန်တဲ့ပါရမီတက်ခံကိုတန်တန်မှာရှိပြီးပြီလို့ယုံကြည်လက်ခံထားပါဒီတော့ကဗုဒ္ဓဘာသာဖြစ်တဲ့နိုင်ငံမှာလည်းပဲလူအဖြစ်လာပြီးရထားသေးတယ်ရထားပြီးတဲ့လူအဖြစ်ကိုလည်းပဲရထားယုံညလိမ့်မဟုတ်ပဲနဲ့သူတော်ကောင်းတရားတွေကိုနာကျင်စိတ်ကြားကျင်စိတ်နာကျင်စိတ်ကြားကျင်စိတ်တင်မဟုတ်ပဲနဲ့ပွားများထင်စိတ်အာထုတ်ခြင်းစိတ်ကိုပေါက်လာကြတာအဲ့ဒီကျိုးစားပွားများအာထုတ်ခြင်းစိတ်ပေါက်ဖို့ဆိုတာယနေ့ခေတ်ရဲ့အနေအထားနဲ့ဆိုအတော့ကိုမလွယ်တဲ့ကိစ္စဘာလို့လဲဆိုတာအာယုံခံစားမှုခံစားစရာအာယုံတွေတိတ်ဘိုးလာတဲ့လောကကြီးထဲမှာယနေ့ပိတ်ဆံရှိမယ်ဆိုဘာမှမဆိုလှုပ်လို့မရဘူးအဲ့လိုရနေတဲ့အာယုံပျော်စရာတွေတိတ်ပေါ်တဲ့လောကကြီးထဲမှာပျော်စရာတွေကြောခိုင်းပြီးတော့ဗုဒ္ဓရဲ့အဆုံးအမတွေကိုနှလုံးသားထဲရောက်အောင်နှလုံးသွင်းမယ်ဘွားများမယ်အာထုတ်မယ်လို့အဲ့ဒီစိတ်ဖြစ်ပေါ်လာတဲ့ကိုကတို့မှာပါရမီရှိတဲ့အတိုင်းတပမာဏအထိရှိပြီးသားဖြစ်တယ်လို့ခံထားမယ်နော်ယုံရဲ့လားလက်ခံပါရဲ့လားရှိပြီရှိပြီထပ်ပြီးတော့တို့ဗြဟ္မီပြည့်စုံအောင်မလို့ဤအရိမတိယရှေ့တုန်းကဘုန်းကြီးတွေရှုတောင်းလို့စာထဲမှာအဲ့ဒီမှာဟေးနောင်တော့ခါအရိမတိယဖယားနဲ့လက်ဦးအစဖူးတွေ့ရရင်တရားဦးနာဘာလို့ဤဘာညာရှုတောင်းစရာမလို့တော့ဘူးအဲ့ဒါမလို့တော့တောင်းနေစရာမလို့တော့ဘူးဆိုတာဘာလို့လဲဆိုပြည်နေပြီဖြစ်လို့တောင်းစီအောင်လူတော်လူပြောတာလက်ရှိသူတော်ကောင်းစောစောကပြောတဲ့ဒုံတပတရား၅ပါးထဲမှာဖယားရှင်အလုံးအမတန်မှပွင့်ခဲတဲ့ဖယားရှင်ရဲ့သာသနာနဲ့ဖယားရှင်ပွင့်ရခက်ခါကာလနဲ့ဂျုံလို့သာသနာနဲ့လဲမဂျုံနေဘူးလားဂျုံနေတာလားလူဘဝကိုလည်းမရကြဘူးလားရကြပါတယ်ယုံကြည်မှုတရားတရားကောင်းမရှိဘူးလားအေးရှိနေပြီရှိတယ်သူတော်ကောင်းတရားတွေကိုတို့သူတော်ကောင်းတွေကမချမ်းနိုင်ရဘူးလားချမ်းနိုင်ရလားအချမ်းနိုင်ပြီဒါခက်ခဲတဲ့အကြောင်းကိုဗုဒ္ဓဘုရားရှင်အချိန်များစွာဟောခဲ့ပြီမဲ့အဲ့ဒီအရာတွေတို့သူတော်ကောင်းတွေပြည့်စုံပြီးဖြစ်နေတယ်ဘာလို့သလဲလို့မေးကျင့်ဖို့ပဲလို့တခြားဟာဟိုဒီဒီလှုပ်ရှားမလို့အံဝင်ခွင့်ကြလေတို့အတွက်သာသနာတို့အတွက်ကြံနေတယ်လို့ ဒီလိုအမြဲတမ်းယူဆလက်ခံထားအောင်နော်ယနေ့သာသနာကြီးခြံနေတာဘုသူ့အတွက်သာသနာရှိနေတယ်လေဘုန်းကြီးရတော့ခံယူတယ်သူများတော့မပြောတော့သာသနာဟာအဲ့ဒီမှာယနေ့လည်းရှိခြံနေတယ်တဲတဲလေးဟာဘုသူ့အတွက်လည်းတို့အတွက်ဒီလိုခံယူနိုင်တဲ့စွမ်းအားရှိရမယ်နော်ရှေ့တုန်းကလည်းပဲဘုန်းကြီးတို့ဖိုးပေးပြီးပြင်လက်ထက်ကတုန်းကဒီလိုဝိပဿနာဖြစ်မဟုတ်တဲ့အတွက်သူတို့ဒီတိတ်ခွင့်ရမသွမ်းကြဘူးယနေ့ခက်ခါကမလမှာလည်းပဲတို့မျက်စိရှိနေဘုန်းကြီးတို့ငယ်တုန်းကတရားကိုသိချင်နေသိလို့မရပေမဲ့ဒီနေ့အလွယ်တကူလीတိတ်ခွင့်မရနိုင်ဘူးလားအိမ်ပေါ်မှာတင်တရားနာလို့ရတယ်ပိစာ900ပေးနေနားပူအောင်နာလို့ရတယ်ခွေလေးတစ်ခွေဝယ်ထားတစ်ခွေနဲ့နားပူအောင်နာလို့မရဘူးလားရတယ်ရတယ်လွယ်လွယ်လေးနဲ့နာလို့ရလာတယ်အလွန်အလွန်လွယ်ကူလာတယ်လွယ်လို့လို့ဝယ်ဖို့ဘုမလို့သူများတွေကလက်ဆောင်ပေးနာကြီးဆောင်ပါဦးတယောက်ကနာကြီးဆောင်ပါဦးနာကြီးဆောင်ပါဦးနဲ့ခွေတွေပေးလို့လို့အိမ်နားမှာတထကြီးနာရမနာတာတော့မသိဘူးခွေတွေပုံးနေတာပဲတရားခွေဟိုကတရားခွေတွေတရားခွေတွေပေါ်သလားမမင်းနဲ့အပေါ်ဆုံးဟာတရားခွေဖြစ်နေတယ်ဒီနေ့ဖယားကခက်ခဲတဲ့လူပြောတဲ့အရာဒီနေ့အပေါ်ဆုံးအရာကြီးဖြစ်နေတာအဲ့ဒါကိုတတိထားမယ်အချက်တည်းညနေခင်းတဏီကုံမောင်းနေပြီးတဲ့အချိန်မှာညနေခင်းဦးချုပ်တော့မယ်ဆိုရင်အလင်းလေးပေးခဲ့သေးတယ်ဝင်တော့မယ်နေဟာနေဝင်တော့မယ်ဆိုရင်အလင်းကိုအစွမ်းကိုအလင်းလေးပေါ်ပြခဲ့တာထုံးဒီလူစွာပဲမောင်ခါနေရင်အဲ့ဒီမှာလင်းခါနေရင်ဘုံမောင်တယ်မောင်ခါနေရင်ဘုံလင်းတယ်အဲ့ဒီအချက်ကိုသတိထားဖယားတော်မှာခက်ခဲလို့ဟောထားတဲ့အရာအလွန်ပိုးများနေတာကိုကြည်ပြီးတော့မကြတော့ဘူးဆိုတာခေါင်းထဲမှာထက်ပတ်ထားပြီလောကကြီးဆိုတာမင်းချောင်းသဘောမျိုးနဲ့သွားနေတာမဟုတ်ဘူးအစင်းနဲ့အတက်နိုင်နဲ့အနည်းရေလိမ့်လေးလို့သွားနေတာပါရှိရှိရင်အပြည့်ရှိမှာပဲအကြောင်းရှိရင်အကျိုးရှိမှာအကောင်းရှိရင်အကောင်းအဆိုးအကြောင်းအကျိုးအော်တာတွေကိုဆက်ဆက်နေတဲ့အရာအပြည့်ရှိရင်ရရှိမယ်အလုံးအလုံးပုံများလိုက်တတိထားတော့မယ်အနေရောက်ပြီအဲ့ဒါနားလည်ထားအကောင်းဆုံးအခြေအနေမှာရောက်နေတဲ့အခါမျိုးမှာမိမိလျော့လျော့အလဟတ်သာမတုံးဖြုံးပလိုက်ရဘူးအမြဲတမ်းတည်ထားလောကထဲမှာစီးပွားကိုတစ်ဖြည်းတစ်ဖြည်းတရိပ်တရိပ်တရိပ်တရိပ်တရိပ်တရိပ်တက်တက်တက်တက်တက်လာတယ်လို့ဆိုလဲတတိထားမရဖူးတဲ့အရာတွေကိုရလာပြီဆိုအမြဲတမ်းတည်ထားရှင်းလာလေဆိုတာဒီဖို့တတိထားပြီးထိုင်းနေတဲ့ဆွမ်းအားမရှိဘူးအဲ့ဒီအရာကိုအခြေပြုပြီးတော့အလွယ်တကူရတဲ့အရာတွေကိုအာယုံ၅ပါးကာမဂုဏ်ခံစားခြင်းနဲ့တုံချုံပလိဒီစည်းဝါမကြခင်ပုံဆုံးပြီးပြည့်စည်သွားတဲ့လူတွေလောကထဲမှာအများကြီးရှိတာပါပဲမတွေ့ဘူးလားတွေ့တယ်ဆိုးတဲ့အချိန်တုန်းကကြိုးစားရုန်းကန်နေတဲ့စွမ်းအားရှိနေမဲ့ကောင်းတဲ့အချိန်ကကြတော့တတိထားမှမသိပဲနဲ့မိမ့်နဲ့ခံစားပလိုက်ကုံဆုံးသွားတဲ့အနေထားကြောင့်စီးပွားရေးပြန်လဲလျှော့ချသွားတဲ့လူလောကမှာရှိကြသလိုအခုလည်းပဲသာသနာဟာဒီအချိန်အနေထိကြအောင်ဖြစ်ပေါ်လာအောင်ဆိုတာဟာရှေးရှေးဘုရားဖယားရှင်ပြိဋိဘံဆံပြီးတဲ့နောက်ခန္ဓာလအကြံမှာအရှင်သာရိသုံးလအကြံမှာအရှင်မဟာကတ္တပမူပြတဲ့တန်ခါတော်အရှင်သူမြတ်တွေကနေရည်ရှိထိမ့်သိမ့်နိုင်ဖို့စောင့်ရှောက်နိုင်ဖို့စွမ်းအားအပြည့်နဲ့ကြိုးပမ်းခဲ့တာပထမတန်ခါရဏတင်တုံးကဒုတိယတန်ခါရဏတင်တုံးကနည်းနည်းလေးလျော့ချလာတဲ့အနေထားကိုချက်ချင်းလိုက်ထိုင်နိုင်တဲ့အရှင်ယတ္တဆိုတဲ့မထေမြတ်ကနေပြည့်စည်တော်မယ်ဆန်းဆန်းမှာစက္ကလန်ဖန်တိုင်းနိုင်လေတဲ့အခါ တတိယသံဃာယနာတင်တဲ့အခါကျတော့အရှင်မောကလိဗုဒ္ဓဒိဋ္ဌမထေရကနေပြီးတော့ဒီနေရာမှာဒီဒိန်းထားလို့မဖြစ်ဘူးဒီဒိန်းထားရင်မကြခင်အိန္ဒိယနိုင်ငံကြီးကသာသနာကိုရေရှည်ထိန်းနေတဲ့စွမ်းအားရှိတာမဟုတ်ဘူးဒါကြောင့်နိုင်ငံချမ်းသာသနာပြုစီလို့မှဖြစ်မယ်ဆိုပြီးတော့ရေရှည်ထိန်းနေမဲ့နိုင်ငံကိုတိန်ကိုဌာနကိုသာသနာပြုစေလွတ်တော်မူခဲ့တဲ့အတွက်နိုင်ငံချမ်းသာသနာပြုစေလွတ်ခဲ့လို့ယနေ့သာသနာကြီးရှိနေတာအရှင်မောကလိဗုဒ္ဓဒိဋ္ဌရဲ့အမျိုးအမည်မကြီးဘူးဆိုရင်အိန္ဒိယနိုင်ငံထဲတင်ထိန်းထားမယ်ဆိုရင်ပျောက်တာကြားလာပြီဒီသာသနာအိန္ဒိယနိုင်ငံမှာသာသနာပြုဗုဒ္ဓဘုရားရှင်ပြိနိဗ္ဗာန်စံပြီးတဲ့နောက်နှစ်1200လောက်မှာပဲကွယ်ပြောက်သွားခဲ့ပြီဖြစ်တယ်ယနေ့ဖျားပွင့်တဲ့အိန္ဒိယနိုင်ငံကြီးဒီသာသနာမရှိတော့ဘူးကွယ်ပါပြီအဲ့ဒါတော့အောင်းဩစရာပဲမူရင်းမိခင်နိုင်ငံဗုဒ္ဓဘာသာတို့ရဲ့မိခင်နိုင်ငံမှာဗုဒ္ဓဘာသာမဟုတ်တော့တဲ့အနေအထားကိုကြည့်ဘာလို့လဲဆိုတာအစွမ်းကုန်ကြည်ပွန်တုတ်တက်ခဲ့တဲ့ခေတ်အခြေအနေမှာတိရိဓမ္မတောကမင်းရဲ့လက်ထက်မှာအစွမ်းကုန်ကြည်ပွန်တုတ်တက်ခဲ့တယ်ဘလောက်ထိတုတ်တက်သွားသလဲဆိုတဲ့အခါဗုဒ္ဓပွင့်တော်မူတဲ့အချိန်တုန်းကအိန္ဒိယနိုင်ငံလောက်တိုင်းဖွံ့ဖြိုးတုတ်တက်မှုရှိတယ်ဒီတော့ကဒီနေ့အဲ့ဒီမှာသာသနာတရားကမင်းလို့ဆိုရတဲ့အတောကမင်းလက်ထက်အရှင်မောကလိဗုဒ္ဓဒိဋ္ဌမထေရအမြင့်ကျင်မှုကြောင့်နိုင်ငံချမှာသာသနာပြုစီဖို့စေလို့မိမိဒိဋ္ဌနိုင်ငံထဲမှာသာသနာကိုအထူးဆောင်ရှောက်လို့ဖယားရှင်ရှိတဲ့အချိန်တုန်းကထက်တော်ပူပြီးထွန်းတောက်သေးတယ်လို့ပြန်ပွားသေးတယ်လို့ပြောလို့ရတာပေါ့ပြန်ပွားသွားတာနော်ပြန်ပွားသွားတာအဲ့ဒီမှာမြန်မာနိုင်ငံတို့ထိုင်းတို့ကမ္ဘောဒီးယားတို့နောက်ပြီးတော့မှအရင်တော့ကတော့ပါကစ္စတန်တို့အဖဂန်နစ္စတန်တို့နောက်ပြီးတော့မှအင်ဒိုနီးရှားဘုဒ္ဓဘာသာနိုင်ငံဝန်နေစရာပဲဘာတစ်ခုမှမရှိတော့ဘုဒ္ဓဘာသာနိုင်ငံယနေ့အင်ဒိုနီးရှားတို့ပါကစ္စတန်တို့အဖဂန်နစ္စတန်တို့ဘာသာခြားလွှမ်းမှုကိုခံရပြီဖြစ်တယ်ဘုဒ္ဓဘာသာမရှိတော့ဘူးဟိုးဘက်ကအီရန်တို့အီရတ်တို့မရှိတော့ပါဘူးွယ်ပြောက်သွားခဲ့ပြီဖြစ်ပါအနောက်ကမြန်မာနိုင်ငံနဲ့စနေတဲ့အနောက်ဘက်ကနေပြီးဘင်္ဂလားဒေ့ရှ်ကမ္ဘောဇာဒိန်းလို့ခေါ်တာကိုတင်ကိုထဏသာသနာပြုစေလွတ်တဲ့ထက်မှာကမ္ဘောဇာဒိန်းလို့အမည်ရတာအဲ့ဒီကမ္ဘောဇာဒိန်းဆိုတာအဲ့ဒီဗုဒ္ဓဘာသာနိုင်ငံကြီးပဲအခုကြည့်ဘာသာခြားတွေလွန်မှုသွားအဲ့ဒါလိုပဲတို့ကမ္ဘာပေါ်မှာအခုထေရဝါဒဗုဒ္ဓဘာသာနဲ့ပတ်သက်တဲ့အပိုင်းမှာအထွန်းတော်ဆုံးနိုင်ငံဟာမြန်မာနိုင်ငံပဲအလို့ဘုန်းကြီးဒီစကားဒီရေတင်းတင်းပြောရတာလဲဆိုထေရဝါဒ၅နိုင်ငံစလုံးဘုန်းကြီးရောက်ပြီဖြစ်လို့အဲ့ဒီဒေတာဝါဒငါးနိုင်ငံနဲ့ဒီပတ်သက်လို့ကမ္ဘောဒီးယားနိုင်ငံသွားလေ့လာတယ်အားရရှာမရှိပါဘူးလာအိုနိုင်ငံသွားလေ့လာကြည့်အဲ့ထက်ပိုရှိုးပါတယ်ထိုင်းနိုင်ငံရည်ရည်လေးပဲဂျန်တော့တယ်အဲသီရိလင်္ကာနိုင်ငံပဲနည်းနည်းပါးပါးဂျန်တော့တယ်အထွန်းတော်ဆုံးကမြန်မာနိုင်ငံဖြစ်ပါတယ်သီရိလင်္ကာနိုင်ငံဒီနေ့တုန်းကခွန်ကြီးတို့ရောက်သွားပါတယ်နလလောက်ပဲရှိပါသေးတယ်အဲ့တော့အခြားအရာတွေတော့ဗုဒ္ဓဘာသာထိုင်းနိုင်ငံဆောင်ရှောက်တဲ့နေရာမှာမြန်မာနိုင်ငံထက်အဆင့်အတန်းမြင့်တာဖြစ်တဲ့အတွက်မြန်မာနိုင်ငံထက်ရည်ရှည်ထိုင်းသွားနိုင်လိမ့်မယ်လို့ခွန်ကြီးတို့မြင်ပါတယ်။စီစဉ်နဲ့ကြတာဖြစ်တဲ့အတွက်မြန်မာနိုင်ငံကဘာသာရေးတွေအခုထွန်းတောက်နေတယ်ဒါပေမဲ့ဗယံပတာစီမဲ့ကမ်းမဲ့ထွန်းတောက်တဲ့နိုင်ငံဖြစ်တဲ့အတွက်ကြောင့်ရည်ရှည်ထိုင်းနေတဲ့ဆောင်းအတိတ်မရှိဘူးဆိုတာခွန်ကြီးတို့မြင်ပါတယ်။သို့သောအဲ့ဒီမှာအခြားအရာတွေထိုင်းနိုင်ငံဆောင်ရှောက်မှုကတော့သူတို့သီရိလင်္ကာနိုင်ငံမှာတန်ဃာဥယျာတော်5000မှရှိတယ်ဒါပေမဲ့ထိုင်းတိုင်းအဆောင်လျှောက်ပေါ့တန်ဃာတော်နဲ့ဒီနိုင်ငံတော်အုပ်ချုပ်နေကြတဲ့အဲ့ဒီမှာလူကြီးမင်းများတွေကနေပြီးတပူးတဲ့တပောင်းတဲ့ရှိပြီးတော့စီစနစ်တကျထိန်းထားတာဖြစ်တဲ့အတွက်ရည်ရှိထိန်းသိမ်းသွားနိုင်လိမ့်မယ်လို့မြင်ပါတယ်သို့တော့ဒီပရိယတ်တိနဲ့ပတ်သက်တဲ့အပိန့်တော်ဘုန်းကြီးတို့အားရခဲ့တယ်ပฏิပတ်တိနဲ့ပတ်သက်တော့တို့မြန်မာနိုင်ငံမှာမမီပါဘူးတရားစခန်းဘုန်းကြီးသွားလေ့လာတယ်လူဦးရေဘယ်လောက်ရှိလဲဆိုရင်48ယောက်လောက်ရှိတယ်49ယောက်လောက်ရှိတယ်အဲ့ဒါကိုတရားနာတဲ့အခါအဲ့တဲ့လူကအဲ့တာပဲခလက်ထိန်ပေါ်မှာထိုင်တဲ့လူကထိုင်တာပဲခြေရှင်းပြီးတရားနာတဲ့လူကနာတာပဲဘုန်းကြီးကအဘွားသူ့ဟာသူဟောနေအောက်ကနာတတ်လို့နာတာပါပဲစီမရှိကမ်းမရှိဘယံမတားကြီးပဲအဲ့ဒီကကျတော့ဘုန်းကြီးတို့သိ မြန်မာနိုင်ငံကိုမမီဘူးတရားစခန်းနဲ့ပတ်သက်တဲ့ဒီပฏิပတ်တိအပိုင်းမှာကြတော့မြန်မာနိုင်ငံကဘုန်းကြီးတို့အားအရာဆုံးဖြစ်ပါတယ်။ကမ္ဘာနိုင်ငံရအတိအသင့်မှာဝိပဿနာဆိုပြီးတော့မှဗုဒ္ဓဘာသာနဲ့ဆက်ဆက်လို့ရှိနေတာဟာလည်းပဲမြန်မာနိုင်ငံကနေပြန်ပွားသွားလို့ရှိနေခြင်းဖြစ်ပါတယ်။ဒီသူတို့နိုင်ငံကဖြစ်ပေါ်လာတဲ့အရာမဟုတ်ပါဘူး။မြန်မာနိုင်ငံကနေပြီးတော့အရင်တုန်းကနေပြီးတော့တောင်ပုလူရှာတော်တို့မှန်စီရှာတော်တို့အဆရှိတဲ့ရှာတော်ကြီးများတွေကနေဖြစ်ပညာတတ်တဲ့ရှာတော်ကြီးများတွေကနေသာသနာပြုခဲ့တဲ့အတွက်နိုင်ငံချမှာဒီနေ့လက်ရှိလက်မြန်မာနိုင်ငံနေသွားပြီးတော့ပြနေကြတာဖြစ်တဲ့အတွက်နိုင်ငံချမှာဝိပဿနာရှိနေခြင်းမြန်မာနိုင်ငံဆက်ခဲ့တာဖြစ်ပါတယ်ဆိုလိုတဲ့အတိတ်ပဲမြန်မာနိုင်ငံဟာယခုလောလောဆယ်မှာအားရစရာအကောင်းဆုံးအပါပေါ်မှာအထွန်းတောက်ဆုံးနိုင်ငံတနေငံဖြစ်ပါတယ်အဲ့တော့သာသနာဟာဒီနေ့လက်ရှိအခြေအနေမှာတိတ်ထုံတောက်နေတဲ့အနေအထားမှာရောက်နေတာဖြစ်ပါတယ်။အဲ့လိုတိတ်ထုံတောက်နေတဲ့အနေအထားမှာစောစောနောက်တုန်းကဘုန်းကြီးပြောတဲ့စကားလုံးပါပြီ။မောင်ခါနီးဘူလင်းတယ်ဆိုတဲ့အနေအထား။အခုကြည့်မြန်မာတနေကလုံးမှာတရားပွဲအပေါ်ဆုံးတရားဆိုတဲ့အနေအထားကိုရောက်လာတာဟာတတိထားမဲ့အချက်တွေပဲဆိုတာတူတူတော့ကောင်းလို့တတိထားမဲ့အချက်ကိုရောက်လာပြီဖြစ်ပါတယ်။အဲ့တော့ဘာလုပ်လဲစောစောကပြောခဲ့ပြီးပြီအဖြစ်ရှိရင်ရရှိမယ်အတဲရှိရင်အဆင်ရှိမယ်အကြလည်းရှိမယ်ဟုတ်လားဘုန်းကြီးရတော့ဟုတ်ဆရာတော်ကြီးပြောတဲ့စကားလုံးတစ်ခုကိုစဉ်းစားပေါ်လာဤသာသနာဒေးဒေးလေးကြာနေတာရည်ရှိထိုင်းနေလိမ့်မယ်နေ့လေး၅ရက်ဒီနေအောင်မယ်လို့တော့မထင်လိုက်ပါနဲ့မထင်လိုက်ပါနဲ့သာသနာဟာဒေးဒေးလေးကြာမယ်အနေထားမှာရောက်နေပြီအဲ့ဒါကိုတူတူရောင်းလို့ကဆိုလိုတဲ့အတိတ်ပဲကရှိနေတဲ့အနေထားလေးကိုတတိဝိရိယကြီးကြီးနဲ့ကိုမှဗရမီတက်ခံလဲရှိနေပြီဖြစ်တယ်ရှိနေပြီဖြစ်တဲ့ဗရမီတက်ခံကိုအကောင့်အထက်ခေါ်ဖို့အချိန်တန်ပြီဒါပြောချင်တာဘာလဲလို့ရှိနေပြီဖြစ်တဲ့ဗရမီတက်ခံအကောင့်အထက်ခေါ်ဖို့လိုပါပြီသာသနာရှိမှပေါ်လို့ရတာသာသနာ껙သွားရင်ဒီရှိနေပြီတဲ့ဗရမီမျိုးစိတ်ဆိုတာဒီတိုင်းရှိနေမှာမဟုတ်ဘူးပြက်စီးသွားနိုင်စရာအကြောင်းရှိတယ်ဟုတ်မဟုတ်ဆိုတာကြည့်ဘုရားဖယားရှင်ရဲ့သာသနာနဲ့တွေ့တယ်သာသနာမှာလည်းလူဖြစ်တယ်ဘုရားဖယားရှင်ရဲ့နဲ့လည်းတွေ့တယ်မိကောင်းဖာကွန်ဘောင်းကျင်ကောင်းနဲ့လည်းတွေ့တယ်အစတတမင်းဆိုကြည့်ပါဘုရားဘုရားရှင်တရားကိုတကြိမ်နဲ့နားလဲရုံနဲ့သောတပတ္တိမဲ့ကိုစိတ်နိုင်ဖွင့်ရှိတဲ့သူမှာပရမီတက်ခံသူမှာရှိတယ်ပရမီတက်ခံသူမှာအပြည့်အဝရှိတယ်သူတော်လည်းပဲဒေဝတ္တတိဟူသောလူမိုက်နဲ့အပေါင်းမားတဲ့အတွက်ဖခင်ကိုသတ်မိတဲ့ဘင်ဇာနန္ဒိယကံကြီးကြောင့်အဲ့ဒီအရိယာမျိုးစီးပြက်သွားပြီးတော့အခုလောဟုံလောဟာဘာပါတယ်လောဟကုန်ပြီဒီရဲ့မှာကြာတီဗီတီဗီသူတို့ကနာပြီတရားနာရီဝနေလောဟကုန်ပြီငရဲမှာကြာနေတယ်ဟုတ်လားအဲ့ဒါပရမီမျိုးစေသူ့မှာမရှိဘူးလားရှိတာလားဒါပေမဲ့အောင်ရဲ့လားဘာလို့မအောင်လဲအကောင့်ထဲပေါ်နေစွမ်းမရှိလို့ဟောဖယားရှင်နဲ့လည်းတွေ့တယ်မိကောင်းဖခင်ရဲ့ဝမ်းထဲမှာလည်းဝင်ခွင့်ရတယ်သာသနာလည်းတိတ်ထွန်းတော်နေတယ်ပေါင်းတော့ဘသူသောပေါင်းတယ်ဒေဝတာနဲ့ပေါင်းတော့ဒေဝတာခိုင်းတိန်လောက်တော့မိဖြစ်ခြင်းနဲ့စန္ဒနဲ့ဖခမဲတော်ကြီးမလောက်တဲ့အလောက်လောက်တဲ့တော့သူဖခမဲတော်ကြီးတေချောင်းကြံတော့သူခမဲတော်ကြီးတေသွားတာပင်စန္ဒတိယကံထိုက်တော့ဘာဖြစ်လဲအရိယာမျိုးစီပြတ်သွားတာပါရမီမျိုးစီပြတ်သွားတာဟေးတူတူတွေလည်းပဲဒီနေ့ပါရမီတက်ခါမျိုးစီတည်မရှိနေဘူးလားရှိနေတဲ့အရာကိုပြည့်စုံမသွားဘူး။ဘာလို့ရတာလဲ။အကောင့်ထဲဖို့ဖို့လိုပြီ။ဟုတ်လား။ရှိနေပြီပြီရှိနေပြီပြီ။အရှိပြီးသားအရာကိုပြက်သွင်းနောက်ထပ်ပြန်ရဖို့ဆိုတာ။အဲ့ဒီအချက်လေးကိုသတိထား။ဘာလို့မလွယ်ရတာလဲဆိုသာသနာမရှိအကောင့်ထဲဖို့ခွင့်မရဘူး။ကဲ။သာသနာရှိနေမှရှိပြီးသားဗရမီမျိုးစေ့ကိုအော်အော်အပင်လေးပေါက်ပြီးအညွတ်နေတဲ့အပင်လေးပေါက်ပြီးတော့အတိနာဆောင်နေဖုန်ဖြိုးတိုးတက်လာမယ့်အနေထားရှိအောင်ဆိုတာဗရမီ ရှိပြီးပြီမဲ့လို့သာသနာမှာလမ်းညွန်ချက်ရှိအောင်မရတာအခုဒီနေ့မှာအဲ့ဒီမှာလမ်းညွန်မှုဆိုတဲ့တရားဒေသနာတော်တွေလည်းပဲရှိနေတယ်တရားစခန်းတွေလည်းရှိနေဦးလားရှိနေတဲ့အတွက်ကြောင့်ဘာလုပ်ဖို့သလဲကောင်းတဲ့ဖို့ကောင်းတဲ့ဖို့ဆိုတာဘာလို့တိအောင်လောက်ရမယ်ပြေဆုံးပြေဆုံးမလားအကောင့်ထဲပေါ်ချင်းကဘယ်ဆာမလဲဆိုတိချင်းကနေဆာမယ်တိချင်းကဆာအဲ့တော့တိဆိုတာဘာကိုတိရမှာလဲမတိပဲနဲ့အကောင့်ထဲမပေါ်နိုင်ဘူးနော်မှန်ပါဗျာတိမှပေါ်နေတယ်မတိပဲနဲ့အကောင့်ထဲပေါ်နိုင်စရာအကြောင်းပဲအကောင့်ထဲပေါ်တယ်မပေါ်တယ်ဆိုတာဘာကိုပြောတာလဲဒီစကားလုံးဘဝအတွက်စိတ်ချလက်ချကြီးဩလွတ်လွတ်လပ်လပ်လဲနေတတ်ဖို့ကြည်ကြည်နဲ့အာကြည်ကြည်နတ်နတ်လေးပြင်နိုင်ဖို့အဲ့ဒီမှာကိုပွားအတွက်စိတ်ချယုံကြည်ရလောက်တဲ့အသည့်တစ်ခုရှိနေမှာအကောင့်ထဲပေါ်တယ်လို့ပြောလို့ရမှာယုံကြည်စိတ်ချရတဲ့အသည့်ကိုမှရှိနေမှာဘာတယ်လဲယုံကြည်စိတ်ချရလောက်တဲ့အသည့်ကိုမှရှိနေမှာအကောင့်ထဲပေါ်တယ်လို့ပြောလို့ရတယ်ယုံကြည်စိတ်ချရလောက်တဲ့အသည့်ဒီဘလို့အသည့်လဲဆိုတာခါကိုပွားတဲ့ထောရတီးရမိကိုမိရအာကိုရအဖြစ်တမန္တရဏကိစ္စမီးလို့ဆိုရတယ်အဆိုလေးတင်မဟုတ်ပဲနဲ့ကိုတန်တမအဲ့ဒီတမန္တရဏကိစ္စမီးအကင်းတာဖြစ်သွားမှာတမန္တရဏကိစ္စမီးဘာကိုပြောတာလဲတရားတော်ကိုယုံယုံကြည်ကြည်ရှိတတ်ဖို့ပါအဲ့ဒီကိုးကွယ်စရာယုံကြည်စရာအားထားစရာဒီမိမိရဲ့နှလုံးသားထဲမှာဂိမ်းသွားမှာအကောင့်ထဲပေါ်တယ်လို့ပြောလို့ရမယ်ယုံကြည်စိတ်ချရတဲ့အသည့်လို့ပြောတာအဲ့ဒါကဘာလဲဓမ္မန္တရဏကိစ္စမီးဟုတ်လားတရားတော်ကအားကိုးပါအားကိုးလို့တဲ့တရားကိုးမှရှိနေမှာရှင်းလားအခုရှိပြီလားမရှိသေးဘူးရှိပြီလားရှိပါပြီသေရပြီလားအဲ့လိုဆိုဟမ်သေရပြီလားအခုထပ်သေးလို့ရပြီလားမိမရမှာလေရှိပြီဆိုရင်အခုသေရတဲ့သတ္တိရှိရမှာလေအခုသေရပြီလားသေရသေးဘူးဆိုမရှိသေးဘူးမရှိသေးဘူးမရှိသေးဘူးမသေးရသေးမရှိသေးလို့ပေါ့ရှင်းလားအချိန်မရွေးသေးလို့ရအောင်လုပ်ထားမှာသေတဲ့အချိန်မှာကြောင်းကြမှုတွေတောင်းတမှုတွေပြာပါဒတွေရှိနေသေးရင်ကို့အတွက်ပရမီမျိုးစေ့ဒီကို့မှာမအောင်သိဘူးလို့တတ်မှားမယ်အကောင့်ထဲမပေါ်သိဘူးလို့နားလည်ရမယ်ရှင်းလားတဲ့အဲ့ဒီအကောင့်ထဲပေါ်ဖို့ဆိုဘာဘလို့ဖြစ်မှာအကောင့်ထဲပေါ်တယ်လို့ပြောသလဲဘုန်းကြီးကပြောတာတိဘာတယ်လို့အသည့်နဲ့မှအကောင့်ထဲဖော်လို့ရမှာနော်။ဘာတယ်လဲ။အသည့်နဲ့မှအကောင့်ထဲဖော်လို့ရမယ်ဆိုတဲ့အခါကျတော့ဒီဘလောက်အထိတည်ထားမှာလဲ။အာကိုရလောက်တဲ့ယုံကြည်စိတ်ချရလောက်တဲ့အသည့်ကိုအတွင်းနေရင်တဲ့နှလုံးသားထဲမှာရှိနေမှာ။အာကိုရလောက်တဲ့အသည့်တွေရင်တွင်းထဲမှာဘလောက်အထိရှိနေရမှာလဲ။နေတဲ့အချိန်မှာလဲပဲကြောင်းကြချင်းတောင်းပါချင်းကင်းကင်းနေနေရနေနေနဲ့ဆွာရှိရတည်တဲ့အချိန်မှလည်းစိတ်ချလက်ချတည်နေနဲ့ဆွာရှိရမှာနှစ်ချက်နေတဲ့အချိန်မှလွတ်လွတ်လပ်လပ်နေနေဖို့တည်တဲ့အချိန်မှစိတ်ချလက်ချတည်နေဖို့ရှင်းသွားပြီနေတဲ့အချိန်မှပါလေနော်တည်တဲ့အချိန်မှစိတ်ချလက်ချတည်နေအခုလွတ်လွတ်လပ်လပ်နေတတ်ပြီလားမနေတတ်နေတတ်ဆိုတာငါတယောက်ထဲဒုကြီးထဲမှာရောက်နေတယ်လို့ခံစားကြည့်ကြောက်လာသေးမနေတတ်သေးဘူးတယောက်ထဲကိုပျော်ပျော်နေနေတဲ့အရေးချင်းရှိမှနေတတ်တယ်လို့ခေါ်လာလွတ်လွတ်လပ်လပ်နေတတ်တယ်လို့ပြောလို့ရတာဟေးအဖော်မရှိသေးဘူးအဖော်မရှိဘူးကြီးနေတယ်ဆိုရင်တော့မရသေးဘူးလားအဖော်မရှိဘူးမနေတတ်ဘူးစကားပြောမဲ့လူလိမ့်ချာနေသေးတယ်ဆိုရင်တော့အဲ့ဒါဘယ်တော့မှမလွတ်လပ်သေးဘူးဘာလို့လဲဆိုတော့ပဝန်းကျင်အမိရှိမှနေလို့ရတဲ့ဘဝဖြစ်နေသေးတယ်အာယုံရဲ့အမိရှိမှနေလို့ရတဲ့ဘဝ ဖြစ်နေသေးတဲ့အတွက်သေခံနေရင်ဘယ်တော့မှစိတ်မချနိုင်ဘူးနားလေရလားသေးခံနေစိတ်ချလက်ချနေနိုင်ဖို့ဆိုသေခံသေခံနေအဖို့နဲ့သေရတာလားတယောက်တည်းသေရတာတယောက်တည်းသေရတာသေတဲ့အခါမှာလည်းပဲနေတဲ့အချိန်မှာလွတ်လွတ်လပ်လပ်နေတတ်သူဟာသေတဲ့အချိန်မှာစိတ်ချလက်ချသေနေတယ်လွတ်လွတ်လပ်လပ်နေတတ်တဲ့ဥစ္စာပြည့်စည်ရွှေမျိုးညံတာကဘာမှမရှိရှိတာမရှိတာအဓိကမဟုတ်ဘူးရှိတာမရှိတာကအဓိကမဟုတ်ဘူးညိတာမညိတာကအဓိကညီနေသေးရင်မရသေးဘူးရှင်းတယ်နော်ကိုကိုကိုအဲ့ဒီဥစ္စာပြည့်စည်သာသမီအပေါ်မှာညီနေသေးသလားမညီသေးမညီနေဘူးလားဆိုတာကိုကကိုသေချာလေးစစ်စစ်ကြည့်ဖို့လိုတယ်တီးဖို့လိုတယ်ပေါ့ကိုကိုကိုတီးဖို့လိုတာဘသူဘသူတီးဖို့လိုတယ်ဗျာလောက်အားထုတ်တယ်ဆိုတာသူများတီးအောင်လောက်တာလားကိုကကိုတီးအောင်လောက်တာလားဟုတ်ပြီကိုကိုကိုတီးအောင်လောက်တယ်ဆိုတာအခုကြည့်ငါလွတ်လွတ်လပ်လပ်နေတတ်ပြီလားမနေတတ်သေးဘူးလားဆိုတော့ကိုယ့်ကိုယ်သိရလွတ်လွတ်လပ်လပ်နေတတ်ပြီဆိုရင်တော့အဲ့ဒါဘယ်လိုလဲအချိန်တိုင်းမှာလွတ်လွတ်လပ်လပ်ဓမ္မအတိနဲ့အကျိုးရှိအောင်နေတဲ့ဤမှာလွတ်လွတ်လပ်လပ်နေတယ်ဘာရှိရှိမရှိရှိရှိတာမရှိတာနဲ့မဆိုင်ဘူးညိတာမညိတာနဲ့ဆိုင်တယ်အတွင်းထဲကညိကတွေ့တာမှုတွေညာနေသေးတယ်ဆိုရင်အဲ့ဒါဟာလွတ်လွတ်လပ်လပ်မနေတတ်သေးဘူးလွတ်လွတ်လပ်လပ်မနေတတ်သေးတဲ့သူဟာတည်တဲ့အခါမှာစိတ်ချလက်ချမသေးနိုင်လေဘူးရှင်းလားဒါဆိုအခုတို့တရားအလုပ်အားလာလာပြီးတော့အားထုတ်တယ်ဆိုတာကဘာလဲဆိုတာဘဝအတွက်စိတ်ချဖို့ပြောစမ်းပါဘဝအတွက်စိတ်ချဖို့အဲနေတဲ့အချိန်မှာလွတ်လွတ်လပ်လပ်နေတတ်ဖို့သေတဲ့အချိန်မှာစိတ်ချလက်ချအဲ့ဒါမှသာလင်းတို့ရရှိလာတဲ့ဘဝများစွာသံသရာကနေဖြည့်ခြင်းရှိဖူးလာတဲ့ပါရမီအကောင့်ထဲခေါ်နိုင်စွမ်းရှိသူလို့ပြောလို့ရမှာရှင်းလားကောင်းပြီအဲ့ဒါဆိုရင်ဒုဒ္ဒရောကောင်းလို့ဒါဆိုရင်ဒုဒ္ဒရယနေ့တရားစခန်းလာပြီးအားထုတ်တယ်ဆိုတာအေးဓာတ်ဒီမရှိသေးလို့လာတာရှိပြီလားရှိတယ်ရှိတယ်ဒါပေမဲ့ဒေချာဒေချာဖုန်းကြီးမရှိလို့မရှိခိုင်းတာလားမရှိခိုင်းလို့မရှိတာလားတကယ်မရှိသေးဘူးရှိတော့လာစရာမလိုတော့ရှောင်ပြောအကူစရာတကယ်ရှိပြီလွတ်လွတ်လပ်လပ်တကယ်နေတတ်ပြီဆိုရင်တော့ဘုန်းကြီးရှင်လာကြအောင်လို့စိတ်ချလက်ချသေးတဲ့သတ္တိရှိပြီဆိုရင်မလို့တော့ကိုယ့်အကူအညာထိုင်နေအောင်လေးပဲဟုတ်လားအခုတရားစခန်းဝင်နေဆိုတာလိုအပ်နေသေးလို့ဝင်တာပြည်စုံလို့ဝင်တာလားလိုအပ်လို့ဝင်နေတာလားလိုအပ်နေသေးလို့ဝင်တာပြည်စုံနေတယ်ဆိုရင်ဝင်စရာကိုအဲ့ဒါကိုသိတာတာမင်္ဂရှင်ကမအောင်မင်းရဲ့အဲ့ဒီစကားလုံးလူနေသေးတယ်လို့သိမှဖြေလို့ရမှာမသိသေးဘူးလို့သိမှသိအောင်လုပ်လို့ရမှာဟာမင်္ဂနဲ့အတိညာတို့မှမရသေးဘူးအပူလောက်တဲ့အရာတွေတို့မှဘဝအတွက်လွတ်လပ်စိတ်ချမှုဆိုတာတို့မှမရှိသေးဘူးအဲ့ဒါကြောင့်မလို့ဒါရှိအောင်လုပ်အမြဲတမ်းလက်ခံတာသူများတရားစခန်းဝင်လို့လိုက်ဝင်နေသူများထိုင်လို့လိုက်ထိုင်တယ်။သူများပြန်တော့လိုက်ပြန်သွားတယ်။ဘာမှမသိ၊ညာမှမသိဆိုရင်တော့အတိတ်ဖယ်ထီထီမိမိအကောင့်ထဲပေါ်နေမှာမဟုတ်ဘူး။ရှင်းလား။အဲ့တော့ကိုယ်မှမလိုအပ်နေဘူးလားလိုအပ်နေသေးလား။ဒါပေမဲ့အကောင့်ထဲပေါ်ဖို့အခွင့်အလမ်းမရှိနေဘူးလား။ရှိပါဘူး။ဘာရှိနေသေးလို့သာသနာတော်ကြီးရှိနေတယ်။ဘာရှိနေသေးလို့ဟာဒီသဒ္ဒနာကြီးရှိနေတာဘု து အတွက်ရှိနေတယ်တို့တဲ့ခံထားမယ်နော်ဘု து အတွက်သာသနာရှိနေသေးတယ်ကိုယ်ဒီသာသနာနဲ့မထိုက်တန်သူလားထိုက်တန်သူလားထိုက်တန်သူဆိုရင်ဖြစ်မြောက်အောင်ကြိုးစားအောင်ပေါ့သာသနာဒီတိုင်းရှိမှလားကြွယ်အောင်ပါဘာလို့ကြွယ်အောင်မယ်လို့ပြောတာလဲအကောင်းဆုံးအချိန်မျိုးရောက်နေအကောင်းဆုံးသွားနိုင်စရာအကြောင်းရှိလို့အကောင်းဆုံးသွားရင်အဆိုးအစာပဲရောက်မှာပေါ့ရှင်းရှင်းလေးပဲလောကမှာအတက်ဆုံးရင်အဆင်းပဲပြန်ရောက်မှာဟုတ်လားအတက်ဆုံးရင်အေးအတက်ဆုံးရင်အဆင်းပဲပြန်ရောက်မှာအဖြစ်ဆုံးရင်အပြည့်ပဲဖြစ်ရမှာပေါ့ဟုတ်လား အဲ့လိုပဲပေါ့အခုလည်းပဲအစွမ်းကုန်ကြီးပွားနေတဲ့အနေထားကိုကြည့်ပြီးတော့ဆုံးသွားမယ်ဒါတနေ့ကြတော့ကုန်ဆုံးသွားမယ်အရာလို့နားလည်ထားပါဗျာအဲ့ဒီကုန်ဆုံးသွားမယ်အရာလို့နားလည်ထားပြီးပြီနားလည်ထားမှတည်သာသနာကြီးမပြောက်ခင်မှာငါအတွက်စိတ်ချအောင်လောက်ထားဖို့မလောက်ထားဘူးဆိုရင်တော့တည်သာသနာတော်ကြီးမရှိတော့လို့နောက်ထပ်တစ်ခါဘဝအတိတ်ပြန်ဖြစ်နေဦးမယ်ဆိုရင်တည်သာသနာတော်ကြီးမရှိတော့ဘူးဆိုရင်ဒီလိုဘဝမျိုးပြန်ရနိုင်စရာကြောင်းအရှုံးတက်တာအရှုံးအကောင့်ထဲပေါ်လို့မရတော့ဘူးလေအကောင့်ထဲပေါ်လို့ရတဲ့ဘဝနဲ့မရတဲ့ဘဝနဲ့ဘလောက်ကွာသွားသလဲဘဝကိုပြန်စစ်စားဘဝဆိုတာဘဝပဲဒါပေမဲ့လူမြောက်မှုအဲဘဝကိုစိတ်ချအောင်အကောင့်ထဲပေါ်ခွင့်ရတဲ့ဘဝမျိုးမှအတိတ်ပဲရှိတဲ့ဘဝလို့ဆိုလို့ရတာနားလည်သလားဟဲ့ကဲကောင်းပြီတို့ဒီသာသနာမရှိနေဘူးလားရှိနေလားရှင်းနေသေးတဲ့အတွက်အကောင့်ထဲပေါ်လို့မရောက်လိုက်ရတာလားဟေးဘာနဲ့အကောင့်ထဲပေါ်ရမှာလဲအသီးနဲ့ပေါ်ရဘာနဲ့ပေါ်ရမလဲအသီးနဲ့ပေါ်ရမယ်ပြောစမ်းပြောစမ်းပါနော်အသီးနဲ့ပေါ်ရစောစောနာတော့ကဗရမီမျိုးစေ့ကိုအကောင့်ထဲပေါ်ရမယ်လို့မပြောလာဘူးလားပြောပါပါဗျာကဲဗရမီမျိုးစေ့အကောင့်ထဲမပေါ်ရရဲ့ပေါ်ရရဲ့ဘလူကွာသလဲဆိုတော့နေတဲ့အချိန်မှာလွတ်လွတ်လပ်လပ်နေနေမှာတည်တဲ့အချိန်စိတ်ချလက်ချတည်နေမှာအဲ့ဒါမှတန်လေဗရမီမျိုးစီအောင်တယ်လို့ပြောလို့ရမယ်အကောင့်ထဲပေါ်နေစွမ်းရှိတယ်လို့ပြောလို့ရမယ်နော်အခုမျိုးစီရောမရှိနေဘူးလားဒါပေမဲ့တို့တွေအကောင့်ထဲပေါ်ပြီလားမပေါ်သေးဘူးဒါပေမဲ့ပေါ်လို့မရနေဘူးလားဟေးအကောင့်ထဲပေါ်အောင်ဘာပေါ်အောင်ဘာနဲ့ပေါ်ရမှာလဲအသီးနဲ့ပေါ်ဘာနဲ့ပေါ်ရမလဲအသည့်ပါကုန်သိရမလဲသိဆိုတာအမောင်လဲသိရအမောင်လဲသိရအဆိုးလဲသိရအကောင်းလဲသိရအကြောင်းလဲသိရအကျိုးလဲသိရဒါဆိုအမောင်အမောင်အဆိုးအကောင်းအကျိုးအကြောင်းကွဲကွဲပြပြပိုင်ပိုင်ချာချာသိရမယ်မတိလို့ဘွားတိုင်းသိခဲ့တာယနေ့တိုင်ထိအကောင်ထဲလည်းမပေါ်နိုင်ဘူးလုံမြောက်မှုလည်းမရသေးဘူးဝိလေဝိလေနဲ့သာသနာလည်းတည့်တည့်လေးပဲကျန်တော့တယ်အခုလွတ်ပြီလားဆိုတော့လည်းမလွတ်သေးဘူးလွတ်အောင်လွတ်ချင်တဲ့စိတ်အပြင်းထန်ဖြစ်ပြီလားဆိုတော့လည်းမတရားတာလေးအဖော်ခေါ့အပေါင်းခေါ့လို့ရောင်းဝါးဝါးနဲ့လိမ့်လာတဲ့ဟာပဲများတာဘာလို့လို့ဒီလိုရှင်းနေရတာလဲဆိုတဲ့အခါမသိလို့ပြောစမ်းပြောစမ်းပါလို့မသိလို့ပါဗျာမသိလို့ကောင်းလည်းမသိဆိုးလည်းမသိမားလည်းမသိမားလည်းမသိကောင်းလည်းမသိဆိုးလည်းမသိကြောင်းလည်းမသိကြိုးလည်းမသိအာယုံခံစားဖို့ပေါ့လိုက်မျိုးပါနေမျိုးချင်းလို့မျိုးရတာလားမသိလို့မျိုးတာမသိတာတခြားလားဝိစာအဝိဇ္ဇာရဲ့တတ္တိတွေဒုသန္တမှာထူထဲစွာဖုံးလွှမ်းထားတယ်။ဒါကြောင့်မလို့အဲ့ဒီမှာတိချင်းဆက်ကိုမနေကိုနူးထားနေရ။တရားနာလိုက်စာဖလိုက်တရားထိုင်လိုက်အတိတ်ကအလုံးနေရတာ။အဝိဇ္ဇာထူလွန်းလို့ဟုတ်လား။အဲ့ဒီအဝိဇ္ဇာကိုတိဆိုတဲ့ဝိဇ္ဇာလို့ဆိုရတဲ့ညာနဲ့ဖယ်ရှားတုံးတယ်မှာရမှာပေါ့။ဒါဆိုအဲ့ဒီညာဖြစ်အောင်လှုပ်လိုက်ခြင်းအဖြစ်အဝိဇ္ဇာကိုဖယ်ရှားပြီးသားပဲတစ်ခုချင်းတစ်ခုစလုံးသိပေတော့ရှင်းလားဒါဆိုသိအောင်လှုပ်ရင်အဝိဇ္ဇာဖယ်ရှားရမရောက်ဘူးလားမရောက်ပါဘူးခဲ့ကောင်းပြီဘာကိုသိရမှာလဲအမားအမှန်သိရဒီနေ့တော့အမားနဲ့အမှန်သိရနောက်တော့အကောင်းနဲ့အဆိုးသိရနောက်အကြောင်းနဲ့အကျိုးသိမနဲ့ချင်းတရားကဘုန်းကြီးကနေသိတစ်လုံးပဲဟောတရားစခန်းစာနေဆုံးတဲ့အထိသိတစ်လုံးပဲဟောသိဆိုတာတော့ဘုန်းကြီးတို့တရားစခန်းလည်းသုံးကြိမ်မြောက်ဖြစ်လာပြီဖြစ်တဲ့အတွက်ဒီနေ့ကတော့သစ္စာပဲဟောမယ်လို့နှလုံးသွင်းထားတာရှိပါတယ်အဲ့တော့သစ္စာပဲသစ္စာနဲ့16ချက်ကိုဟောကြည့်မလို့အဲ့တော့ဒီနေ့အစပြီးတော့ဒီနေ့ကတော့အဲ့ဒီမှာဏိဒံသဘောမျိုးနဲ့ဘုန်းကြီးတို့ဒီဟာကိုမပြောမဖြစ်လို့ပြောနေရတာပါနောက်ပိတ်ကြတော့ဘုန်းကြီးတို့သစ္စာ၄ချက်ရှိတဲ့အထက်မှာသစ္စာ၄ပါးရှိတဲ့အထက်မှာအဲ့ဒီမှာဒုက္ခသစ္စာ၊ဒုတိယသစ္စာ၊နိရောဓသစ္စာ၊မေတ္တာသစ္စာဆိုတဲ့အဲ့နဲ့၄ချက် အဲ့ဒီသစ္စာနဲ့၄ချက်အဲသစ္စာ၄ပါးကိုအနဲ့တစ်ချက်နဲ့၆ချက်နဲ့ဆက်ဆံပြီးတော့မနဲ့ပိုင်းပါတော့ဘာရီဟောမလဲဆိုတဲ့မကသစ္စာနဲ့ဒုက္ခသစ္စာကိုမနဲ့ပိုင်းပါဟောမယ်ညနေပိုင်းကြတော့သမုဒိယသစ္စာနဲ့နိရောဓသစ္စာဟောမယ်ဒီလိုရွေးချက်ရှိပါတယ်အဲ့တော့ဒါပေမဲ့အရင်ကဟောတယ်လို့တစ်ချက်စီတစ်ချက်စီတစ်ချက်စီဟောသွားမှာတော့ဟုတ်ချင်မှာဟုတ်အကြောင်းသိတယ်လို့ဟောသွားမယ်အဲ့တော့နည်းနည်းလေးတော့ခါတိုင်းနဲ့ဆိုင်ဟိုအခြေခံတော့တိတ်ပြောဖို့မလိုတော့တော့ဘူးလို့ထင်တာပါပဲဒါကြောင့်မလို့နည်းနည်းရောက်လာတော့သူတော်ကောင်းတွေလည်းတရားစကားအချိန်ရေဝင်များပြီဖြစ်တဲ့အတွက်ကြောင့်အဲ့ဒီမှာသစ္စာနဲ့ပတ်သက်တဲ့အပိုင်းပဲဟောမယ်လို့ရည်ရွယ်ချက်ရှိတယ်အဲ့တော့အဲ့ဒါကိုဟောတော့မယ်ဆိုအခုရှိဥစွာဘာသိဖို့လည်းလဲဆိုတာအမှားနဲ့အမှန်ခွဲခြားပြီးသိဖို့လို့ဘာနဲ့ပါအမှားနဲ့အမှန်ကိုခွဲခြားပြီးသိနေတယ်သိဖို့လိုတယ်ဆိုတာကထင်မြင်ယူဆချက်မာရွှင်မှုကိုဖယ်ရှားနိုင်မှာသစ္စာခေါ်လို့ရထင်မြင်ယူဆချက်မာရွှင်တာကိုဖယ်ရှားနိုင်တဲ့စွမ်းအားမရှိသေးရင်သစ္စာခေါ်လို့မရဒါကြောင့်အဲ့ဒီမာနေသေးတာကိုမာမှန်သိအောင်ဘုရားအရင်ဆုံးပြရမယ်မမန်တီအောင်ဆိုတာအမားများစွာတဲ့ကအဓိကမားတဲ့အမားကအမြင်မားပြီးအဆိုးဆုံးပဲ။ဘာအမားကအဆိုးဆုံးလဲ။အမြင်မားပါဗျာ။အမြင်မားကိုအဲ့ဒီမားအမြင်မားဆိုတာထင်မြင်ယူဆချက်မားရင်းတာကိုပြောတာ။ဘာကိုပြောတာလဲ။ထင်မြင်ယူဆချက်မားရင်းတာကိုစာပေမှာတော့ထိတ်ထီးဒီလိုပြောတာ။စာပေမှာဘယ်လိုပြောပါဠိနဲ့မြန်မာတို့သူတော်ကောင်းတွေဒါရီရတော့နားထဝနေပြီဖြစ်တယ်တရားတရားစခအကျင့်ကြီးတရားနဲ့သုံးကြိမ်ဖြစ်ရှိပါပြီအကျင့်တိတ်မှလည်းဘုန်းကြီးတွေတိုက်ချီခွာပြီးဖြစ်ပါတယ်ဒါပေမဲ့ဒီနေ့ဒီလည်းမကွာလားသိပါခွာပြီလားဟောဒီတိုက်ချီများအဲ့လိုထူးထူးလုံးတာမြမြလုံးတယ်ဒီနေ့လီလည်းမကွာလားသိဘူးမကွာမရှိတော့ခွာမှာပဲမခွာလို့တော့မရဘူးအဲ့တော့ဘာလို့လဲဆိုတော့ဒီချင်းမယူစားချက်မာရင်းတာတခြားလားတိတ်ချလိုက်ဒီတိတ်ချကိုဖယ်ရှားသုတ်တင်နေတဲ့စွမ်းအားမရှိဘူးရှင်းလင်းဖယ်ရှားနေတဲ့စွမ်းအားမရှိဘူးဆိုရှေ့ဆက်အလုံးလုံးလို့မရှိဘူးဘုရားဘုရားရှင်ကနေပြီးတော့မှာသီလဝိသုဒ္ဓိစိတ်တဝိသုဒ္ဓိဒိဋ္ဌိဝိသုဒ္ဓိသင်္ခါဝိတရဏဝိသုဒ္ဓိအစရှိတရားပြန်ဝိသုဒ္ဓိခုနှစ်ပါးဟောတဲ့အထက်မှာဩသီလဝိသုဒ္ဓိသီလကတို့သူတော်ကောင်းတွေကနေပြီးတော့မှဆောစောနှတော့ကသီလယူထားပြီးအခုပြတ်ပြီလားဒါဆိုသီလမလုံနေဘူးလားလုံပါပါဗျာသီလလုံပြီးရင်ဘာလို့လဲစိတ်တဝိသုဒ္ဓိစိတ်တဝိသုဒ္ဓိဆိုတာကတို့တွေကနေပြီးတော့မှစိတ်ကိုတည်ကြည်နေတဲ့အောင်လေ့ကျင့်လို့မရဘူးလားမရပါဘူးနှီးတွေကမရဘူးလားမရပါဘူးအေးမရသေးရင်လည်းခုနကကြောင့်မှဘုန်းကြီးပြောမှာပေါ့အဲ့တော့စိတ်ကိုလေ့ကျင့်လို့ရပြီးပြီဆိုလို့ရှိရင်ဘာလို့ရမှာလဲဗုဒ္ဓဘုရားရှင်ကနေပြီးဒိဋ္ဌိဝိသုဒ္ဓိအမြင်ရှင်းအောင်လုပ်ရမယ်လို့ပြောတာ။ဘာရှင်းအောင်အမြင်ရှင်းအောင်လုပ်ပြီးပြီဆိုတဲ့အခါကျမှအမြင်ရှင်းပြီးပြီဆိုရင်ဘာလို့ရမှာလဲဆိုတန်တရားကင်းအောင်လုပ်ရမှာ။ဘာလို့ရမလဲ။ဒါကတရားအမထုတ်ခင်မှာသိရမယ့်အချက်တွေနော်။သင်္ခါဝိတရဏဝိသုဒ္ဓိနောက်ပြီးတော့မှမေတ္တာဉာဏတတ္တနာဝိသုဒ္ဓိအဲ့လိုလာတာဘို့ဗျ။ဒီတော့အရှင်းအရှင်းရှိတာဖြစ်တဲ့အတွက်ဘုရားဘုရားရှင်ဟောအပ်တဲ့အရာကိုကြော်သွားလို့လည်းမရဘူးဘုရားဘုရားရှင်ဟောအပ်လို့ဟောအပ်တဲ့တရားမှန်တယ်ဘယ်တော့မှမားတယ်လို့မရှိဘူး तू ကအရှင်းအတိန်ဖော်ပြသွားတဲ့အနေအထားမှာဘာလို့အရှင်းအတိန်ဖော်ပြရတာလဲဆိုတဲ့အခါ तू အရှင်းအရှင်းရှိတဲ့အထက်မှာရှေ့အရှင်းကိုဖယ်ခွာရမယ့်အရာကိုမဖယ်ခွာဘဲနဲ့ရှေ့ဆက်လုပ်နေမယ်ဆိုရင်လုံတော့ရှုပ်တာပဲရှိတယ်ဒါကြောင့်မလို့ဖယ်ခွာတဲ့အရာကိုအရင်ဆုံးဖယ်ခွာဖယ်ခွာမယ်အဲ့ဒါတရားနဲ့ပတ်သက်တဲ့အပိုင်းမှာအဲ့ဒီမှာဖယ်ခွာမယ်တရားရယ်ပွားများမယ်တရားရယ်လို့နည်းနည်းရှိတာဟုတ်ကွာတဆင်းဖယ်ခွာမယ်တရားဖယ်ခွာပြီးမှပွားများတဲ့အလုပ်လုပ်ရမှာပေါ့ဖယ်ခွာပြီးတဲ့တရားမဖယ်ခွာဘဲနဲ့ပွားများတဲ့အလုပ်လုပ်ရင်ရှုပ်ကုန်မှာပေါ့ဟုတ်လားဒါကြောင့်ဖယ်ခွာမယ်အဲ့ဒီဖယ်ခွာမှာကတခြားလားကိလေသာလားကိလေသာဒီပွားမှာလားဖယ်ရမှာလားဖယ်ရမယ်တရားကိုသွားပွားနေလို့တို့တွေအလုပ်ရှုပ်နေတာဒီနေ့အဲ့ဒီမှာပေးရမယ်တရားဘာလို့ဆိုတော့ပေးရမယ်လို့သိမှပဲလို့ရမှာမသိမဲနဲ့ပဲလို့အဲ့ဒီသိဖို့ဆိုတာတရားမနာပဲနဲ့သိပါမလားသိပါပါဗျာစာမဖတ်ပဲနဲ့သိမှလားမသိဘူးအဲ့ဒီအရင်ဆုံးအသိနဲ့ဖယ်ရမယ်နောက်ချက်မှအပွားနဲ့ဖယ်ရမယ်နော်နောက်ပြီးချက်မှမေညာနဲ့ဘိန်းချပြီးတော့သုတ်တင်ရှင်းလင်းရမယ်ဒီလိုအချက်၃ခုရှိတဲ့အထက်မှာအစဥစွာနာယူမှတ်သားခြင်းနဲ့ဖယ်ရှားရမယ် ဘာကိုဖယ်ရှားမှလဲလို့မေးကိလေသာဘာကိုကိလေသာဖယ်ရှားမယ်ဆိုကိလေသာကိုကိလေသာလို့ပြောတာတခြားမဟုတ်ဘူးစိတ်ကိုညှညူးပိလူတက်တဲ့အတွက်ကြောင့်ကိလေသာလို့ခေါ်တယ်ပြောစမ်းပါလို့အဲ့ဒါကတချက်တော့ပူလောင်စေတတ်နှိပ်စက်တတ်တဲ့အတွက်ကြောင့်ကိလေသာအဲ့ဒါကတချက်သူအဲ့ဒီနှစ်ချက်ရှိတဲ့အထက်မှာဒီညှညူးပိလူတက်တဲ့ထိုကိလေသာတရားဗန္နဘာရှိစေဘာစေဘာကလောဘငါစုပေးတော်မလို့ကွာတော်တော်လေးချင်းနဲ့တော့ကျွန်တော်ရောင်းဝါးဝါးဖြစ်သွားတယ်လောဘဒေါသမောဟမာနဒိဋ္ဌိဝိသိကိစ္စဒီကအနုတ္တမထိနာမိတ်တာဆယ်ပါပေါ့အဲ့ဒီတည်းမှာဒိဋ္ဌိဆိုတဲ့ကိလေသာမပါဘူးလားပါပါဗျာဒိဋ္ဌိဆိုတာတခြားလားကိလေသာလားကိလေသာဆိုရင်ဘွားမှလားခေရမှာခေရမှာဗျာအဲ့ဒီဒိဋ္ဌိကိလေသာဟာအာကုတ္တုရဲ့ထဲမှာမူလအရင်းနေလို့ပြောလို့ရတာအာကုတ္တုကိလေသာတွေကိုတိုးပွားအောင်သူကနေပြီးဥစွာကိလေသာကိလေသာတို့ရဲ့အဓိကမူရင်းဟာသူပဲလို့ပြောမယ်ဆိုရင်ပြောလို့ရတယ်ကိလေသာဖြစ်ခြင်းရဲ့မူရင်းဒီတိုက်ချင်ပြောစမ်းပါနော်ကိလေသာဖြစ်ခြင်းရဲ့မူရင်းဒီဘုရားဟောတာတော့အဝိဇ္ဇာနဲ့တဏှာလို့ခေါ်တာရှိတယ်ဒါပေမဲ့အဲ့ဒီအဝိဇ္ဇာနဲ့တဏှာရဲ့ကိုယံတော်တမှုလေးသွားဉာဏ်နဲ့ဝင်လာလို့မရအောင်သူကနေပြီးတော့မှရှေ့ကနေကာကွယ်ဟန်တာပေးတဲ့တရားဆိုအဝိဇ္ဇာနဲ့တဏှာရဲ့ဘယ်လိုပြောကိုရံတော်တမှုကြီးဒါကြောင့်မလို့သူ့အရင်ဆုံးတုတ်တယ်မှာအဝိဇ္ဇာနဲ့တဏှာကိုဖယ်လို့ရတာအဝိဇ္ဇာတဏှာကိုအရင်ဆုံးတုတ်တယ်လို့ရတာမျိုးမဟုတ်ဘူးသူ့ရဲ့ကိုရံတော်တမှုအရင်ဆုံးဖြောင်းဝင်ရမှာပေါ့ရှင်းလားခဲကောင်းပြီအဲ့ဒါဆိုရင်ဒီဒိဋ္ဌိဆိုတာဒိဋ္ဌိဆိုတဲ့ကြီးလေတာဟာတခြားလားထင်မြင်ယူဆချက်မာရွံ့တာကိုပြောတာလားထင်နေနေနေယူဆအဲ့ဒီထင်မြင်ယူဆချက်မာရင်းပြီဆိုရင်ခြံတဲ့အရာအလုံးမသွားဘူးထင်မြင်ယူဆချက်မာရင်းနေဆိုတဲ့ထုံးဒိဋ္ဌိကြီးလေတာပယ်မှာဂိမ်းနေတယ်လေဂိမ်းမှမသိမှဖယ်လို့ရမှာဂိမ်းမှမသိရင်ဖယ်လို့ပယ်မှာဂိမ်းနေတာလေရုပ်မှာဂိမ်းတာလားနာမှာဂိမ်းတာလားဆိုတော့နာမှာဂိမ်းတယ်ဟုတ်ပြီနာထဲမှာလည်းပဲနာတရားဝိရဏသိညာသင်္ခါရဝိညာဉ်အဲ့လို၄ပါးရှိတဲ့အထက်မှာဘယ်ပေါ်မှာဂိမ်းနေတာလဲဆိုစိတ်ပေါ်မှာဂိမ်းဘယ်ပေါ်မှာဂိမ်းနေဝိရဏသိညာသင်္ခါရဝိညာဉ်ဆိုတဲ့ဝိညာဉ်နဲ့ခန္ဓာပေါ်မှာ तू အဂိမ်းတာဖြစ်နေတာအဲ့ဒီရနေပြီ तू နေရအဲ့ဒီဝိညာဉ်နဲ့ခန္ဓာလို့ဆိုတာဝိညာဉ်ဆိုတာတခြားပြောတာလားသိတာပြောတာလားသိတာပါဗျာသိဘာကိုသိတယ်လဲဆိုနေလို့သိကြားလို့သိနားလို့သိစားလို့သိထီလို့သည်တွေးလို့သည်အဲ့ဒီအတိ6မျိုးထဲမှာအတွေးဆိုတဲ့အတိထဲမှာဂိမ်းတာဒီထဲမှာဂိမ်းတယ်အတွေးဆိုတဲ့အတိထဲမှာဒီဒိဋ္ဌိကဂိမ်းနေတာဖြစ်တဲ့အတွက်ကြောင့်အဲ့ဒီဒိဋ္ဌိကနေပြီးတော့ဝင်ရောက်လွန်ခွန်းလိုက်ဒီအတွေးခေါ်အယူဆတွေဟာမမှန်တော့ဘူးဒေချာလောက်ဝါတတမလုံးနဲ့ဝါတတလုံးနေလို့ဝိလေလေနဲ့ဒီနေ့အထိလွတ်မြောက်ခွင့်မရဘူးဒါကြောင့်လွတ်မြောက်ခြင်းနဲ့ဆိုရင်မလုပ်ရပါနဲ့တည်အောင်လုပ်ရမယ်လို့မပြောဘူးလားအခုဒိဋ္ဌိခွာဒိဋ္ဌိခွာလို့ဘုန်းကြီးတွေပြောလာခဲ့တာဒိဋ္ဌိခွာတော့ပြောသွားတာပါပဲဘုန်းကြီးတွေဘယ်နှက်ကနေမကြောင်းမသိဘယ်နေရာခွာမှာကြောင်းမသိအဲ့ဒါကြောင့်မခွာတတ်လို့ရှုပ်ရှက်ခံနေတာပေါ့ဘာလို့မခွာတတ်တာလဲဆိုဂိမ်းနေနေရာမှမသိတာဘုန်းကြီးဒိဋ္ဌိဘယ်မှာဂိမ်းလဲဆိုအတွေးထဲမှာဂိမ်းတယ်ရှင်းနေတာသောသောနာတော့ကပြောပြီးအတိဘယ်နှမျိုးရှိ6မျိုးအဲ့ဒီအတိသည်နေလို့သည်ကြားလို့သည်နားလို့သည်စားလို့သည်ထီလို့သည်တွေးလို့သည်အဲ့ဒီအတွေးထဲမှာဒီဒိဋ္ဌိကိလေသာကဒိမ့်နေတာအတွေးဆိုတာအဲ့ဒီမူလမနောဝိညာဉ်ရဲ့အပေါ်မှာသူကဝင်ရောက်ပြီးတော့မှနေရယူလိုက်ပြီဆိုရင်အတွေးခေါ်အယူအဆတွေဒီပုဂ္ဂိုလ်ဟာမှန်မှန်ကန်ကတွေးခေါ်နေစွမ်းမရှိတာဖယားရှင်ဘွယ်မှာ ကြားတဲ့စကားတွေတော့သာသနာရှိနေမှာကြားခွင့်ရတဲ့စကားလုံးတွေပါဒါကဘုန်းကြီးတို့ဟောနေတယ်ဆိုပေမဲ့ဖယားမဟုတ်ခင်ဘယ်တော့မှမဟုတ်နိုင်ပါဘူးဖယားဟောခဲ့တဲ့ဒေသနာတော်တွေရှိတယ်ရှိတဲ့အထင်မထားပဲနဲ့သိအောင်ကျင့်ပြီးတော့မှဖယားဟောခဲ့တဲ့ဘာကိုဟောတယ်ဆိုတဲ့မူရင်းကိုနိုင်ပြီးတော့ပေါ်ထုတ်ပြီးတော့မှဟောဘုန်းကြီးတို့ကနေတဆင့်ဖို့တဲ့ခြားချင်းမြတာဖြစ်ပါတယ်။မူရင်းကဘုန်းကြီးတရားလားဖယားတရားလားဖယားမပွင့်ဘယ်တော့မှနာခွင့်မရှိဘူး။သာသနာ괴သွားရင်ဒီစကားမျိုးကြားခွင့်မရှိတော့ရှင်းလားအရင်မကြည့်ဘူးလားကြည့်တယ်လားပေါ်ပေါ်ဆဆမနေနဲ့ဝါတတလုံးမနေနဲ့ဒီအတိအမြင်မှမစင်ကြယ်သေးတဲ့ဘဝဆိုရင်ဘယ်တော့မှစိတ်ချရတာမရှိသေးဘူး။နော်ကောင်းပြီအဲ့ဒါဆိုရင်အခုဒိဋ္ဌိလို့ပြောတဲ့ဟာဘယ်မှာဂိမ်းနေတာလဲစိတ်ထဲမှာအတွေးစိတ်မှာဂိမ်းနေပြောစမ်းပါလေအတွေးစိတ်မှာဂိမ်းပါဗျာဟာဘလို့ဂိမ်းတယ်လဲဒုဒိဋ္ဌိဂိမ်းလိုက်ရင်ဒီထင်နေယူဆချက်တွေမမှန်တော့ဘူးအတွေးခေါ်နေမမှန်တော့ဘူးအယူဆတွေမမှန်တော့ဘူးအမြင်တွေမမှန်တော့ဘူးရှိတဲ့အတိုင်းမသိတော့ဘူးမရှိတာကိုအရှိလောက်ပြီးတော့ထင်လာတယ်နေလာတယ်อยู่ซะละดิด้วยแต่ไอ้อตุ้ยเนี่ยนี่มาหิบีสู้ยินเนาะอเปียวสู้แล้วมาบีเวอตุ้ยเนี่ยมาหิบีเปียวสู้แล้วมาบีอตุ้ยเนี่ยมาหิอลอกไกลแล้วมาบีถ้าสมมุติอี้จี้ดากะดิอตุ้ยเนี่ยอี้จี้เดป่ะบายเนาะตุ้ยเนี่ยอยู่ซะดิอี้จี้เดเนาะตะอี้จี้ดาตูอติกะมตนะဖြစ်တဲ့အတွက်จังအတွေ့အကြုံအယူဆမာရွေးမိဆိုရင်ပြောတာလည်းမပြီးလောက်တာလည်းမပြီးဒါဆိုရင်ရှစ်ချင်တာနဲ့ဖြစ်သွားတာနဲ့တခြားစီဖြစ်ပြီဖြစ်ချင်တာကနိုင်ပါဖြစ်သွားမှာကအပဲတခြားစီဖြစ်သွားလိမ့်မယ်ဒါကြောင့်အရေးတိုက်ကြည့်တယ်အရေးကြည့်တာဖြစ်တဲ့အတွက်ကြောင့်မသိလို့မဖြစ်ပါဘူးဒီမှာအဲတဲကောင်းပါပြီတို့အချိန်ရှိတော့ဘယ်လိုအတွေ့အမြင်နေမားတယ်ဘယ်လိုမားသလဲအာဒါပြန်စီစီရဘလို့မားတယ်လဲဆိုတာမူလရှိတာတို့ခန္ဓာမှာဘာနဲ့ပါပဲရှိတယ်ယုံနဲ့နာဘာပဲရှိတာလဲယုံနဲ့ဟာယုံနဲ့နာမရှိပေမဲ့လို့ဒုက္ခယုံနံလို့မြင်သလားငါသူတော်ဘာယောက်ျားမိန်းမလို့မြင်တာငါသူတော်ဘာယောက်ျားမိန်းမလို့မြင်တာသာစွန်ဒီအမြင်ဒီမားသလားမားပါဗျာဒီအယူဒီမားသလားမားပါဗျာအာမမောင်းနော်အဲ့တော့မားတယ်ဆိုတာတောင်ပြောတာမားတယ်မားတယ်အဲ့ဒီမှာသင်ပြန်ယူဆချက်မှန်ရင်လေလို့ပြောတာကရှိတာကယုံနေတာဟာမြင်တာကဟာသူတပါးယုတ်ချမင်းပါမြင်ယုံတင်မြင်တာလားလက်ခံသိမ့်ပိုက်ထားတာအဲ့ဒါကိုယူတယ်လို့ပြောတာလက်ခံနဲ့သိမ့်ပိုက်ထားတယ်ယူဆထားတယ်ဆွေးမြေ့ထားတယ်ဒီမှာဘလို့တရားအထုတ်ထုတ်ဘလို့လဲဆိုပိမ့်ပိမ့်ချမ်းချမ်းရှင်းရှင်းလင်းလင်းဘာလို့မတိလာရတာလဲဆိုတဲ့အခါဒီအချက်လုံးနေလို့ရှင်းလားရှိတာကယုံနံပဲရှိပါလက်နဲ့ယုံနံလို့တို့မသိဘူးမမြင်ဘူးမထင်ဘူးမယူဆဘူးဘလို့ယူဆတယ်လဲဆိုငါသူတော်ဘာယောက်ျမိမပုဂ္ဂိုလ်သတ္တဝါပဲယူဆတာပဲဟုတ်သလားမဟုတ်လားဟုတ်ပါဘူးအချိန်တိုင်းမှာတို့အကြည့်မရှိတာကိုအရှိလို့ဟုတ်ထင်ပြီးသိနေတယ်အဲ့ဒါကြောင့်မလို့အသိမအမြင်မအယူမလို့ပြောတာရှိတာကယုံနံဟုတ်ငါသူတော်ဘာယောက်ျမိမပုဂ္ဂိုလ်သတ္တဝါဆိုတာတကယ်ရှိတဲ့အရာမှမဟုတ်တာလောကထဲမှာတော့ဘာလို့လဲဆိုခေါ်ဖို့အဲ့ဒီမှာပြောပြောဆိုလို့လွယ်ကူစေဖို့တတ်မှတ်ထားတဲ့အခေါ်စကားလုံးဝေါ်ဟာတာပညာတကယ်ရှိတာမဟုတ်ဘူး။ငါတို့တပည့်ရောချမိမ့်မှာပုဂ္ဂိုလ်သတ္တဝါဆိုတာတကယ်ရှိတာမဟုတ်ဘူး။တကယ်ရှိတာယုံနေတာအပေါ်ရညောရှိတာနဲ့အောက်မှာရှိတာနဲ့မတူနော်။ဟေးတကယ်ရှိမရှိဘယ်လိုလုပ်ရှိရမလဲ။ဒါရောချမဟုတ်လို့ရောချမိမမဟုတ်လို့ဘာလို့မိမမဟုတ်လားသူ့နေရာနဲ့သူဟုတ်တယ်ထားပါတော့မငင်းဆောင်သေးဘူးသူ့နေရာနဲ့သူမျက်စိဖွင့်ပြီးတော့လောကထဲမှာဟိုတီတီကိစ္စတွေဆောင်ရွက်ရတော့မယ်လူမှုရေးတွေလုပ်တော့မယ်ဟာယဉ်ကျေးမှုတွေထိန်းသိမ်းရတော့မယ်ဆိုရင်ကိုချင်းတရားတွေစောင့်ရှောက်ရတော့မယ်ဆိုရင်ငါအဲ့ဒီပုဂ္ဂိုလ်သတ္တဝါငါသူတော်ရောက်ချမိမအသည့်နဲ့လုံလို့ရတယ်အပြစ်မရှိဘူးအဲ့ဒါတော့အပြစ်မရှိဘူးအဲ့ဒီဝေါ်ဟာတဲ့သတ်မှတ်ထားတဲ့စကားလုံးတွေကိုခေါ်ဝေါ်သတ်မှတ်ထားတဲ့အရာဟာလူရင်ကျိမှုအတွက်ကိုကျင့်တရားအတွက်အဲ့ဒီအတွက်သတ်မှတ်ထားတာဖြစ်တယ်တကယ်ရှိနေတာကအတွင်းထဲမှာယုံနဲ့နာ ယုတ်ဆိုတာဘာသဘောရှိတယ်လဲဆိုဖောက်ပြန်တတ်တဲ့သဘောရှိဘာသဘောရှိဖောက်ပြန်တတ်တဲ့သဘောရှိတယ်ဆိုတာဘယ်လိုသဘောရှိတယ်လဲဘယ်လိုဖောက်ပြန်တယ်လဲဒါလည်းသိအောင်ပါအပူနဲ့တွေ့ရင်လဲဖောက်ပြန်တယ်အေးနဲ့တွေ့ရင်လဲဖောက်ပြန်တယ်ဆာလောင်မို့တိုက်ပြန်ရင်လည်းပဲဖောက်ပြန်တယ်အော်ထိန်ကြည့်တဲ့အခါအခုကိုက်တယ်ခဲတယ်ညောင်းတယ်ညားတယ်တောင်းတယ်တင်းတယ်အောင်းတယ်အင်းတယ်ပူတယ်ဆူတယ်တချမ်းလားယုတ်လားဒါပေမဲ့ယုတ်လို့သိတာလားငါလို့သိတာလားဟာငါလို့သိရင်တချမ်းလားတိတ်ချီလားဟောဒါဆိုရင်ဒီနေရာမှာလမ်းခွဲလေးတွေကိုဘီယူဆိုင်လေးစမ်းပါငါလို့သိနေသိရင်ဒီအသည့်ဟာအတွေးထဲမှာငါလို့ခံယူတိုင်းရင်ဒါအမြင်ပါမျက်စိမိုက်ပြီးအလုံးလုံးနေတာလေလောကထဲမှာလူမှုရေးဆောင်ရွက်နေတာဟောရလားအချာကိုကျင်တရားပိုင်းဆိုင်ရာဟိုအရေးဒီအရေးဆောင်ရွက်နေတာဟုတ်ရလားဘာလုပ်နေတာလဲလူမျိုးရေးအတွက်တရားလုပ်နေတယ်မျက်စိမိုက်ပြီးတရားလုပ်တော့မယ်ဆိုရင်ငါသူတစ်ပါးရောချမိမ့်မှာပုဂ္ဂိုလ်သတ္တဝါဆိုတာမရှိဘူးလို့ပိန်ချပြီးအလုပ်လုပ်ရမယ်လို့ပြောတာဟုတ်လောကထဲမှာငါသူတစ်ပါးရောချမိမ့်မှာသူဟာနဲ့သူသုံးပါတော့ရပါတယ်မငင်းပါဘူးအဲ့ဒါလူမျိုးရေးအတွက်လုပ်ရမယ်နောက်ပြီးတော့မှဟိုကိုကျင်တရားအတွက်လုပ်ရမယ်အဲ့ဒီနေရာမှာအသုံးချမယ်ဟုတ်လားနားလည်ပြီလားဟိုဟာကိုသူနေရာနဲ့သူအသုံးချမယ်လို့ပြောတာနော်ငါသူတို့ဘာရောချမိမ့်မှာပုဂ္ဂိုလ်သတ္တဝါကိုကျင့်တရားနဲ့နောက်တစ်ခုကပါတယ်ကိုကျင့်တရားနဲ့ယဉ်ကျေးမှုအတွက်အသုံးချတာပြောစမ်းပြောစမ်းပါနော်ကိုကျင့်တရားနဲ့ယဉ်ကျေးမှုအတွက်အသုံးချအဲ့ဒီနေရာမှာပဲသုံးပါနော်မျက်စိမိုက်ပြီးတရားထိုင်လိုက်ရင်ဘာအောင်မြင်အောင်ကြည့်ရအဲ့ဒါဆိုရင်ငါသူတို့ဘာရောချမိမ့်မှာပုဂ္ဂိုလ်သတ္တဝါအရှိလို့ယူရမှာလားယုံနာအရှိလို့ယူရမှာလားဒါဆိုငါသူတို့ကရောကြမိမှာပုဂ္ဂိုလ်သတ္တဝါဆိုတာအဲ့ဒီအချိန်မှာဖယ်ခွာရမယ်ဗျာဖယ်ခွာရမယ်ဗျာဘာလို့ရမလဲဖယ်ခွာရမယ်ဗျာပယ်ရမှာမဟုတ်ဘူးဖယ်ခွာရမယ်သူနေရာနဲ့သူအသုံးပြရတယ်နော်ဒါဖြစ်ရင်အဲ့ဒီမှာအဲ့ဒီနေရာမှာဖယ်ခွာပြီးတော့မှမူလအရှိယုံနာကိုကြည့်ရမယ်ဘာရှိယုံဆိုတာဘာသဘောရှိသလဲဘယ်လိုဖောက်ပြန်သလဲဘူတယ်အေးတယ်နေလေကြမသိလားလေးမယ်နေလေကြအခုမသိသေးဘူးရုပ်ကခုနကကြိုင်ချုပ်ဒီသဘောရှိပါတယ်ခင်ဗျာချုပ်ကနာတတ်တဲ့ကျင်တတ်တဲ့တိုက်တတ်တဲ့ခဲတတ်တဲ့ညောင်းတတ်တဲ့ညာတတ်တဲ့အွန်တတ်တဲ့အင်းတတ်တဲ့ဟာပူတတ်တဲ့ဆူတတ်တဲ့ချုပ်ကဒီလိုအမျိုးမျိုးလုတ်တတ်တဲ့သတ္တိရှိပါတယ်ခင်ဗျာလို့နေလေခန္ဓာကနေဟောပြလိုက်တာအဲ့ဒီအချိန်ကျမှနားထောင်ကြအဲ့ဒီပူတတ်တဲ့ရှင်းအောင်ဇလုံးထဲပြောရင်သတ္တိပေါ်ဗျာဘာရှိတယ်လဲဒီဆိုအရှင်တတိဘာတတိလဲရှင်ရှင်ရှင်ရှင်နဲ့အစ်စ်နဲ့အဟောင်းအပြောင်းအလဲတက်တဲ့အဲ့ဒီအရှင်တတိရှိနေလို့ဒီအပေါ်မှာရှိတဲ့ပြညာယုံကြည်ရှိနေတာအတွင်းထဲမှာအပူလို့အေးလို့အဲ့ဒီအရှင်တတိတွေမရှိတော့ဘူးဆိုရင်သုံးရက်နေအောက်တန်ထမ်းဖို့မဝေးရတော့မှာဒါကြောင့်မလို့တကယ်ရှိတဲ့အရာဟာအတွင်းထဲကယုံနာတို့ရဲ့အရှင်တတိဒီသားလေးရှိတဲ့အရာလို့ပြောတာအဲ့ဒါမရှိရင်ဒါအတုပပေါ့ပွားပြီးတော့ပြီးတဲ့ကြိုးစားတဲ့ထဲမှာရတော့မှာအိမ်မှာထားလို့မဖြစ်တော့ဒါဆိုတကယ်အရှိတည်အပေါ်ကခေါင်းခါချေလက်ကိုအင်္ဂါအပစိတ်ဘင်းကတကယ်အရှိလားအရှိန်သက်တည်လားအဲ့ဒီအရှိန်သက်တည်ကိုမြင်အောင်ကြည့်ရတာဗျာအထုတ်တာအခုပူတယ်အေးတယ်တောင်းတယ်တင်းတယ်ကဲတယ်ခဲတယ်ညောင်းတယ်ညတယ်ဘာညာလို့ဖြစ်နေတာအဲ့ဒီအရှိန်သက်တည်အခြေပြုပြီးဖြစ်တာရှင်းသလားဟဲ့ဖောင်းပါပြီအဲ့ဒီငါသူတပါးယောက်ျားမိန်းမပုဂ္ဂိုလ်သတ္တဝါလို့ထင်မြင်ယူဆရင်ဒိဋ္ဌိအဲ့ဒါကအမြင်မားဟေးအတွင်းနဲ့ကအရှိန်သတ္တိကိုမြင်အောင်ကြည့်သိအောင်လုပ်တယ်ဆိုရင်အမြင်မားသာမာဒိဋ္ဌိပြောစမ်းပါလေဒါဆိုအမားနဲ့အမားခွဲခြားပြီလို့ရပြီလားဟေးဟေးဒါဆိုအမားကိုလက်ခံမလားဖယ်ရမလားဖယ်ရမှာဒါဆိုမျက်စိမိုက်လိုက်တဲ့အချိန်ငါဆိုတာမရှိဘူးနော်မဆိုးရမရှိဘူးရှိတာပါနဲ့ပါရုံနေတာအဲ့ဒါပဲနေအောင်ညံနေကြည်ရအဲ့ဒါကိုတိအောင်လုပ်နေတာမလုပ်နေတာလဲတရားလုပ်နေတာပဲရှင်းသပြီနော်ဟောပါပြီအချိန်ကုန်သွားပြီဒီနေ့မနေ့ကတော့ဒီလောက်ပဲဟောမှာနောက်နေ့မှဆက်ဟောမှာနော်ဟောပါပြီတိတိတော့ကောင်းတော့အဲ့ဒါဆိုရင်အမားကိုဖယ်ပြီးအမောင်နေအောင်ကြည်အမားကိုဖယ်ပြီးအမောင်ကိုနေအောင်ကြည်တိအောင်လုပ်နော်အဲ့တော့ထင်မင်းယူဆချက်အမန်ကိုမြင်အောင်ကြည့်မှတမန်တတိဖြစ်တာအမန်ကိုနေမှအမြင်မှပြောစမ်းလိုက်အမန်ကိုမြင်မှအမြင်မှ အမှန်ကတခြားလားယုံနံလားယုံနံယုံနံဒီရှိအမှန်ပရမတ္ထသဘောဖြစ်ပါတယ်အဲ့ဒါကိုဉာဏ်နဲ့သိရင်အဲ့ဒီအတိတ်ဒီမင်္ဂန်နဲ့အတိတ်အဲ့ဒီအမြင်ဒီမင်္ဂန်နဲ့အမြင်အဲ့ဒီအယူဒီမင်္ဂန်နဲ့အယူဖြစ်ပါတယ်ဒါဆိုရင်အထင်မှအမြင်မှအယူဆမှကိုဖယ်ရှားပြီးတော့အမြင်မှဉာဏ်အတိတ်နဲ့မှဘဝကိုလွတ်လွတ်လပ်လပ်နေတတ်မယ်လွတ်လွတ်လပ်လပ်နေနိုင်မယ်ကြည်ကြည်နတ်နာကြည်နေနိုင်မယ်ဟုတ်လားစိတ်ချလက်ချနေနိုင်မယ်လွတ်လွတ်လပ်လပ်နေတတ်ဖို့နောက်ပြီးတော့ဗာလဲတော့ဟဲ့စိတ်ချလက်ချနေနိုင်ဖို့ဘာဖြစ်အောင်လုပ်ညံဖြစ်အောင်ဘာဖြစ်အောင်လုပ်မလဲဘာညံလဲအရှိကိုတိတဲ့ညံပြောစမ်းဟဲ့ဗျာ
အရှိကိုတိတဲ့ညံ
အရှိဆိုတာတခြားလားယုံနာလားယုံနာအဲယုံနာအခုဝင်လေနဲ့ထွက်လေဝင်သွားတာလဲယုံပဲထွက်သွားတာလဲတည်တတ်နေတာလားပြောင်းလဲနေတာပြောင်းလဲနေလဲဆိုရဲကမြဲသလားမမြဲဘူးလားမ
ြဲတယ်ပါ
ဘုံကြီးမမြဲခိုင်းလို့မမြဲတာလားကိုယ့်အကူစီစီရမလားဝင်လေထွက်လေလို့ပြောတာတခြားလားယုံလားဟဲ့ယုံပါဘူးယုံဆိုတဲ့အရှုညာလားအရှုခံလားအရှုခံဆိုတဲ့အဲ့ဒီဝင်လေထွက်လေကိုဝင်ရင်ဝင်မှန်းသိပါစေဝင်လေထိဒီလိုမှဝင်လေထိဒီလိုမှနော်ထွက်ရင်ထွက်မှသိပါစေထွက်လေထိဒါဆိုဝင်လေထိထွက်လေထိဝင်လေထိထွက်လေထိဒီလိုရှုရမယ်နော်တမာတိအရင်ဆုံးတိဆောက်ပြီးတော့မှဟေးဆွားအပြည့်လာတဲ့အခါမှာအရှင်သတ္တိကိုမြင်အောင်ကြည့်ရမှာပေါ့ဗျာကဲကောင်းပါပြီတို့တော်ကောင်းတို့ဒီနေ့မနေ့ဒီအိမြနဲ့အဆုံးကပ္ပနေကုန်တတ်လည်ရပါတည်း